Welcome to the Voice of America in Burmese.
mingla ba khnya VOA American အတန်ရ2022ခုနှစ်ဇွန်လ10ရက်နေ့တောက်တာနေမနေ့ဖက်အတန်တွင်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအပြင်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇွန်မိုးကြော်ပါခင်ဗျာ။ဒီကနေ့မနေ့ကအစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်ဦးပါ။ဒီမနက်ခင်းသတင်းတွေကိုတော့ကိုကွန်မောင်ဆိုမင်းနဲ့အတူပြောပြမှာပါ။ဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့ယူကရိန်းဘက်ကကူတိုက်ပေးတဲ့နိုင်ငံသား၃ယောက်ကိုရုရှားလူလာသူတွေကတေးရန်စီရင်ချက်ချလိုက်တဲ့သတင်း၊ WHO မြန်မာဝန်ထမ်းတူမော်လမြိုင်မြို့မှာပြစ်ခတ်တက်ကတ်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တဲ့သတင်းစတဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေကိုတင်ဆက်ပြီးတဲ့နောက်မှာတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ဖို့စီစဉ်ထားပါတယ်။
Identifying with a very aggressive country and the United States worries that
ဒီတရင်ပါကုံစင်ကာပူမှာပြုလုပ်မဲ့ရှန်ဂရီလာဆွေးနွေးပွဲကိုတင်းမာမှုတွေရှိနေတဲ့တရုတ်နဲ့အမေရိကန်နှစ်ဖက်စီးရေးကောင်းဆောင်တွေတက်ဖို့ရှိနေပါတယ်။ဘာတွေများထူးခြားမှုရှိပါသလဲ။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။ဒါအပြင်သတင်းလိုလာခွင့်နဲ့ပတ်သက်တဲ့အမေရိကန်နိုင်ငံသားဝန်ကြီးရဲ့ပြောကြားချက်အပေါ်မေကွန်းထုတ်လိုက်တဲ့သတင်းဆောင်ပါအာဖရိကရဲ့စားနပ်ရိက္ခာဖြစ်ရှင်ရေးအစီအစဉ်ထိုင်းနိုင်ငံမှာစိတ်ကြွစည်းတွေအများအများဖန်ဆီးရမိတဲ့သတင်းပေးပို့ချက်စတဲ့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါအခုတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါရမယ်ခင်ဗျာ
ရုရှားနဲ့စစ်ပွဲမှာယူကရိန်းတပ်တွေဘက်ကဝင်တိုက်ပေးခဲ့သူတွေဖြစ်ဗြိတိန်နိုင်ငံသား2ဦးနဲ့မော်ကိုနိုင်ငံသား2ဦးကိုတည်ထောင်စီရင်ချက်ချမှတ်လိုက်ကြောင်းယူကရိန်းရှေ့ပိုင်းကရုရှားလူလာတဲ့ခွက်ထွေသမားတွေကပြောဆိုလိုက်ကြပါတယ်။နိုင်ငံသားအမျိုးသား3ယောက်ဟာယူကရိန်းတပ်တွေဘက်ကနေကြေးစားဖြင့်တိုက်ခိုက်ပေးခဲ့တာကြောင့်အပြစ်ရှိကြောင်းနဲ့တာမန်စစ်သုံးပတ်နေလို့ခံစားခွင့်မရှိတဲ့ကြောင်းယူကရိန်းရှေ့ပိုင်းဒွန်ညက်ဒေသတရားဝန်ကဆုံးဖြတ်လိုက်တာပါ။ယူကရိန်းကခွက်ထွေပြီးဒွန်ညက်ပြည်သူ့သမ္မတနိုင်ငံဖြစ်ကြေညာထားတဲ့ဒေသကတရားရုံးကိုတော့နိုင်ငံတကာကအသိအမှတ်ပြုမထားပါဘူး။ဗြိတိန်နိုင်ငံကရှောင်ပင်နာမော်ရိုကိုကဆော်ရွန်ဘရာရင်တို့နဲ့အတူတည်ထောင်စီရင်ချက်ချခံခဲ့ရတဲ့အိုင်ရင်အက်စတင်ကတော့မျှတမှုမရှိတဲ့ဆုံးဖြတ်ချက်ဖြစ်နေပြောဆိုလိုက်ပါတယ
်။ I was hoping the sentence would be a lot fairer.
ဆုံးဖြတ်ချက်မှုမှာကိုညီကတဲ့လို့လည်းချခံခဲ့ရတာကြောင့်မျှမျှတတာနဲ့စီရင်လိုက်မယ်လို့မျှော်လင့်ထားခဲ့တာပါလို့ကြာပြင်းတွေကပဲတရားခွင်မှာဒိနောက်တွေကိုပြောဆိုသွားတာပါ။ဗြိတိန်နိုင်ငံကဖင်နာနဲ့အက်စတင်တို့နှစ်ဦးကတော့မရီယိုပိုစကဲမြို့မှာဧပြီလလေကရုရှားလူလာတဲ့တပ်ဖွဲ့တွေထံလက်နက်ချခဲ့တာဖြစ်ပြီးမော်ကိုနိုင်ငံကဗရိုင်းကတော့အရှေ့ပိုင်းဗိုနိုဗက်ကာမြို့မှာမလလေလောက်တင်းလက်နက်ချခဲ့တာပါ။ဒေသစီရင်ချက်အတွက်အယူခံဝင်ဖို့တလချေရပြီးပြည်ထောင်စီရင်ခံရမယ်ဆိုရင်တော့တနက်ပြစ်တပ်ဖွဲ့ကကွန်မြတ်တာခံရမှာဖြစ်ပါတယ်။ယူကရိန်းတပ်တွေကိုကူညီနေတယ်လို့ဆွဆဲခံထားသူနောက်တူဖြစ်တဲ့ဗြိတိန်နိုင်ငံကအန်ဒရူးဟေးရလည်းတရားခွင်မှာအမှုရင်ဆိုင်နေရတာပါ။ဗြိတိန်နိုင်ငံရဲ့ဌာနကတော့စစ်သုံးဘန်းတွေကိုနိုင်ငံရေးရည်ရွယ်ချက်နဲ့ပြည်ထောင်စီရင်နဲ့လိုရဖြစ်နေပြစ်တင်ရှုတ်ချလိုက်ပါတယ်။
ရုရှားအနေနဲ့ယူကရိန်းစိတ်ကမ်းတွေကိုပိတ်ဆို့ပြီးဂျုံပြောင်းဟင်းသီးဟင်းရွက်နဲ့တခြားအစားအစာထုတ်ကုန်တွေကိုပြပတင်ပို့ခွင့်တားမြစ်မယ်ဆိုရင်ကမ္ဘာကြီးကိုအငတ်ပေးကြရအောင်လုပ်လိုက်တာပဲလို့ယူကရိန်းသမ္မတဗိုလိုဒီမာဇာလန်စကီးကဆွဆွဲလိုက်ပါတယ်။ရုရှားရဲ့အခုလုပ်ရဟာကမ္ဘာကြီးကိုစိုးဝါလာတဲ့အစားအစာအကြက်အတဲရဲ့အစွန်းတစ်ဖက်မှာထားလိုက်တာပဲလို့သမ္မတဇာလန်စကီးကတိုင်းမဂ္ဂဇင်းကိုဗီဒီယိုကနေပြောလိုက်တာဖြစ်ပါတယ်။ပင်လယ်နက်ကိုသာရုရှားကပိတ်ဆို့မှုတွေဆက်လုပ်နေရင်လူသားပေါင်းများစွာငတ်မုတ်ခေါင်းပေါင်းမှုနဲ့ကြုံကောင်းကြုံရနိုင်တယ်လို့သူကပြောပါတယ်။ရုရှားဘက်ကတော့ပြည်ပပို့ကုန်တွေကျဆင်းတာဟာနိုင်ငံတကာပိတ်ဆို့တံခတ်မှုတွေနဲ့ပင်လယ်နဲ့အတွင်းမှာယူကရိန်းကထောင်ထားတဲ့ရေမြုပ်မိုင်းတွေကြောင့်ဖြစ်တယ်လို့ပြစ်တင်ပြောဆိုလိုက်ပါတယ်။နိုင်ငံအရှေ့ပိုင်းဆိုဗီယာရိုဒွန်ညက်မှာကြာသပတေးနေ့တိုက်ပွဲတွေပြင်းထန်နေပြီးရုရှားတပ်ဖွဲ့တွေသိမ်းယူထားတဲ့နယ်မြေတွေကိုပြန်လဲရရှိနိုင်ဖို့ကတာဝေးပြည့်အမြောက်ကြီးတွေလိုအပ်နေကြောင်းယူကရိန်းအစိုးရအရာရှိတွေကပြောဆိုပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံကနျူကလ িয়ার ဆဲရုံတွေမှာတပ်ဆင်ထားတဲ့လူညုံရေးကင်မရာ28ခုကိုဖယ်ရှားလိုက်တာကြောင့်နျူကလ িয়ার လုပ်ငန်းတွေကိုစောင့်ကြည့်ဖို့မလွယ်တော့ကြောင်းနိုင်ငံတကာနျူစွမ်းအေဂျင်စီ IAEA ကြီးကပြောဆိုလိုက်ပါတယ်။ယူကရိန်းရဲ့လုပ်ရဟာစိုးရိမ်စရာစိန်ခေါ်မှုဖြစ်ပြီးမကြခင်သတင်းပတ်တွေမှာယူကရိန်းရဲ့နျူကလ িয়ার စီစဉ်နေပတ်သက်လို့သိနိုင်တယ်မှာမဟုတ်ကြောင်းလည်း IAEA တွေ့ရင်မှုချုပ် Rafael Mariano Grossi ကကြာသပတေးနေ့မှာပြောလိုက်တာပါ။ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ရရှိခဲ့တဲ့ ယူရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်တည်ထွင်နိုင်မှုစစ်ဆန်ညီနိုင်မှုကိုအကြီးအကျယ်ထိခိုက်စေတဲ့လောက်ရဖြစ်နေလဲပြောဆိုသွားပါတယ်။တခြားနျူကလ িয়ার ဆဲယုံတွေမှာရှိတဲ့ကင်မရာ40လောက်ကတော့ရှိနေသေးပဲလို့ပြောပါတယ်။ကင်မရာတွေဖယ်ရှားလိုက်တဲ့ဆဲယုံတွေထဲမှာတော့နျူကလ িয়ার တပ်စင်နဲ့ Natanz မြောက်ဆဲယုံနဲ့If I nga sayon ni le pawin ne chao IAEA chi ke ga pyo su tha ba de UN nuclear yi 2015 khu ni nangar ga tabaw tu yin che ko pyan le tat twin nai mu chu ba mu ri ga lo April la ga sa ya sai ni da ba chwan chin nu ri ga lo UN ha nuclear bomb thot lo nai me tat sin pi da uranium ni ko thot lo nai mu ni sat ni bi lo khan man ni ba de UN ga lo nuclear lo ngan ni ya yin chen ne yi ywe chen ne da phit de chao kaw kwe pyo su tha da phit ba de
ကုလသမဂ္ဂအထွေထွေညီလာခံကနေလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်မဟုတ်တဲ့နိုင်ငံ၅နိုင်ငံကိုကြာသပတေးနေ့ကရွေးချယ်အတည်ပြုလိုက်ပါတယ်။အီကွေဒိုဂျပန်မော်တာမိုဇမ်ပစ်နဲ့ဆွစ်ဇာလန်နိုင်ငံတို့ကိုညီလာခံကနေအဖွဲ့ဝင်နိုင်ငံ၃ပုံ၂ပုံအများစုကမဲပေးထောက်ခံပြီးလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲမှပါဝင်ဖို့ရွေးချယ်လိုက်တာပါ။ရှင်းနှစ်2023ဇန်နဝါရီလ၁ရက်နေ့ကစပြီးနှစ်နှစ်တတန်းတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအတွက်ဒေသဆိုင်ရာအုပ်စုလိုက်နေရာသတ်မှတ်ပေးပြီးဒီနှစ်အတွက်အုပ်စုတစ်ခုစီအတွက်ကိုယ်စားလှယ်လောင်းတဦးစီကိုသာတင်ပြကြရပါတယ်။အဲဒီလိုရွေးချယ်ခံရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအများမဟုတ်တဲ့၅နိုင်ငံဟာသူတို့ရဲ့တာဝန်ထမ်းဆောင်တဲ့အချိန်ကစပြီးယူကရိန်းပရိပခဟာလည်းလုပ်ငန်းစဉ်တွေထဲမှာထိတ်ဆုံးကနေရှိနေပွဲဖြစ်ပါတယ်။အဲ့ဒီအဖွဲ့ဝင်တစ်နိုင်ငံ၅နိုင်ငံတည်းမှာဆိုရင်ဂျပန်နိုင်ငံအနေနဲ့လုံခြုံရေးကောင်စီမှာ17နှစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့အတွေ့အကြုံရှိပါတယ်။ဆွစ်ဇာလန်နိုင်ငံအနေနဲ့ကတော့2002ခုနှစ်ကမှကုလသမဂ္ဂအဖွဲ့ဝင်ဝင်ရောက်ခဲ့တာပါ။မိုဇမ်ဘစ်နိုင်ငံဆိုရင်လည်းအရင်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာတခါမှအဖွဲ့ဝင်ဖြစ်တာဝန်ထမ်းဆောင်ခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ။
ရီကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 11113ညာ540 kHz 8133ညာ551 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တမမြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေမနက်ခင်းသတင်းတွေနားဆင်နေရတာဖြစ်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြန်မာဝန်ထမ်းသူမွန်ပြည်နယ်မော်မြန်မြို့မှာဒီသတင်းပတ်ထဲပြစ်ခတ်တပ်ပြတ်ခံရတဲ့ဖြစ်ရပ်ကိုစုံစမ်းဖော်ထုတ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂနဲ့အကူအညီပေးရေးဝန်ထမ်းတွေရဲ့ဂျာနယ်ရည်တိချက်ပေါ်လေးစားကြဖို့လည်းတိုက်တွန်းခဲ့တာပါ
။ The acting resident humanitarian coordinator appealed to all parties
ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးနေသူတွေရဲ့ဂျာနယ်ရည်တိချက်ကိုသက်ဆိုင်သူတွေအားလုံးကလေးစားကြဖို့ယာယီဌာနကိုစေဆန္ဒမှုအကူအညီညီနေဆောင်ရည်မှုကထုတ်ပြန်ချက်မှာပန်ချထားပါတယ်ဒီဖြစ်ရပ်ကိုဗလိုက်မှုကင်းကင်းနဲ့စုံစမ်းဖော်ထုတ်ပြီးအပြစ်ရှိသူတွေတာဝန်ခံမှုရှိစေဖို့မျှော်လင့်ကြောင်းပြောခဲ့ပါတယ်လို့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရစတက်ဖန်ဒူချာရက်ကနယူးယောက်ကုလသမဂ္ဂရင်းချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်ဒီဘွေးချုပ်မှာရင်မောင်းတူဦးဖြစ်၅နှစ်လောက်လွတ်လပ်နေတဲ့ဦးမျိုးမင်းတို့ကိုဗုဒ္ဓဦးနဲ့ညနေပိုင်းကမော်တော်ဆိုင်ကနဲ့အင်ပြန်လမ်းမှာပြစ်ခတ်ခံခဲ့ရပြီးသိဆုံးခဲ့တာပါဒီစားကံမော်မြန်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ဦးမျိုးမင်းတို့ဟာမြန်မာစစ်ကောင်စီနဲ့ပတ်သက်နေသူဖြစ်တာကြောင့်တပ်ဖြတ်ခဲ့တာဖြစ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဌာနကိုယ်စားလှယ်ဖြင့်ယာယီတာဝန်ယူထားတဲ့ရာမန်နတန်ဘလက်ခရစ်စနာကတော့ WHO မြန်မာဝန်ထမ်းသိဆုံးမှုအတွက်ဝန်ထမ်းကြောင်းနဲ့အခက်အခဲတွေရှိမှပဲမြန်မာနိုင်ငံမှာလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဖြည့်ဆည်းဖို့ဆက်လက်ကြိုးပမ်းသွားမယ်အကြောင်းလည်းပြောဆိုထားပါတယ်
ကိုဗစ်ကာယောဂါရဲ့မူလစစ်မြစ်ကိုနောက်ဆုံးအချိန်ထိစုံစမ်းစစ်ဆေးမှုတွေခိုင်လုံမှုမရှိတာဟာတရုတ်နိုင်ငံဘက်ကအချက်လက်တွေပျောက်ဆုံးကုန်တာကအဓိကအကြောင်းရင်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြာသပတေးနေ့ကပြောလိုက်ပါတယ်အဲ့ဒီလိုဖြစ်သွားတာဟာ WHO ရဲ့နှစ်နဲ့ချီစူးစမ်းအထောက်ထဲထားတာတွေကိုနောက်ထပ်ထိုးနှက်ခံရတယ်လို့ဖြစ်သွားတယ်လို့ပြောပါတယ် WHO ကျွမ်းကျင်သူတွေရဲ့အစီရင်ခံချက်အရကိုဗစ်ကာယောဂါဟာလင်းနှုတ်ငှက်ဒါမှမဟုတ်တလိမ့်ဆန်ကတဆင့်ကူးစက်လာနိုင်တာဖြစ်ကြောင်းအချက်လက်တွေကညွှန်ပြနေကြောင်းဖော်ပြထားပါတယ်။အရင်2021ခုနှစ်ကလည်း WHO အနေနဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်အလားတူပုံစံမျိုးကောက်ချက်ချခဲ့ပါတယ်။2019ဒီဇင်ဘာလကကိုဗစ်ကာယောဂါပထမအဆုံးအချိန်တွေ့ရှိခဲ့တဲ့တရုတ်နိုင်ငံကနေအချက်လက်တွေပျောက်ဆုံးကုန်ပေမဲ့ ဗိုင်းရပ်စ်ပိုးဟာလူကိုဘယ်လိုကူးစက်တယ်ဆိုတာတိတိကျကျဖော်ထုတ်နိုင်မှုကတော့မဖြစ်နိုင်ပါဘူး WHO ညွှန်ကြားရေးမှူး Tedros A Ghebreyesus ကဖေဖော်ဝါရီလထဲမှာတရုတ်အစိုးရစီကိုနှစ်ကြိမ်စာရေးပြီးကိုဗစ်ကာယောဂါနဲ့ပတ်သက်လို့အချက်လက်တွေပုံမရှာဖွေဖို့စာရေးတောင်းဆိုခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့ပထဝီဝင်နိုင်ငံရေးရအားပြိုင်မှုတွေကြီးထွားလာနေချိန်မှာပဲအာရှဒေသကမော်ဒိုင်နိုင်ငံမှာအမေရိကန်ကပထမဆုံးအကြိမ်ဖြစ်တန်ယုံဖွင့်လှစ်နိုင်အောင်အမြန်ဆုံးစီစဉ်နေတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနအကြီးအကဲရှိတယောက်ကပြောဆိုလိုက်ပါတယ်တန်ယုံဖွင့်လှစ်မဲ့အစီအစဉ်ကိုကြေညာခဲ့တာတစ်နှစ်ခွဲကျော်ကြာမှာပဲမော်ဒိုင်နိုင်ငံဆိုင်ရာအမေရိကန်တမန်ကြီးတူကိုပထမဆုံးအကြိမ်ဖြစ်ခန့်ဖို့သမ္မတဂျိုးဘိုင်ဒန်ကြေညာလိုက်မယ်လို့လည်းခန့်မှန်းနေကြပါတယ်တန်မန်ထားမဲ့အစီအစဉ်နဲ့ပတ်သက်လို့မကြခင်ကွန်ဂရက်စ်တော်ကိုအကြောင်းကြားနိုင်လိမ့်မယ်လို့ယုံကြည်ထားကြောင်းလည်းအာရှတောင်ပိုင်းနဲ့အလယ်ပိုင်းဒေသဆိုင်ရာလက်ထောက်နိုင်ငံကြီးဝန်ကြီးဒေါ်နယ်လူးကအောက်လွတ်တော်နိုင်ငံကြီးဆက်ကော်မတီရဲ့ဗိုလ်ထုတ်ချက်အနေနဲ့မှာပြောဆိုလိုက်တာပါအစီအစဉ်ချေချောင်းမှုရှိနေပြီးမောဒိုင်ဆူရရဲ့ယင်းဒီရဲ့ပူအောင်ဆောင်မှုတွေရရှိထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အိန္ဒိယသမုဒ္ဒရာတွေကမောဒိုင်ကျွန်းနိုင်ငံမှာတန်ယုံဖွင့်မဲ့အစီအစဉ်ကိုတော့အမေရိကန်နိုင်ငံကြီးဝန်ကြီးအောင်မိုက်ပွန်ပီယိုရဲ့2020ပြည့်အောက်တိုဘာလခီးစဉ်မှာကြေညာခဲ့တာပါမောဒိုင်နိုင်ငံကအကျယ်ဝန်းစတူရန်ကီလိုမီတာ300လောက်မပြည့်တဲ့ကျွန်းနိုင်ငံဖြစ်ပေမဲ့ကမ္ဘာကြီးကျောင်းတည်ယူဖို့ဆန်ရလမ်းကြောင်းပေါ်မှာစတူရန်ကီလိုမီတာ900လောက်နဲ့လည်းထိစပ်နေတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တဲကန္တရာတဲကိုအော့စပရေးစစ်ဖက်ဆိုင်ရာရဟယင်တစဉ်ပြတ်ကျခဲ့ပြီးမရီးစတတာ၅ဦးသေဆုံးခဲ့တယ်လို့အပြင်အခင်းဖြစ်ပွားခဲ့ပြီးနောက်တစ်ရက်ကြာတာပရိနေကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မရိန်တပ်ဖွဲ့ကအသေးစိတ်ထုတ်ပြန်ခြင်းတော့မရှိသေးပါဘူး။ဆန်ဒီယာဂိုမြို့အရှေ့ပိုင်း115မိုင်အကွာဝေးလံခေါင်တည်တဲ့နေရာမှာလေးကျင့်နေစဉ်ပြတ်ကျခဲ့တာပါ။အဲ့ဒီရဟယင်ဟာလေထဲမှာပန်းကားကိုရှစ်တဲ့တဲ့ပြန်ပြောင်းပြီးလေးမြန်လို့မောင်းနေနိုင်တယ်လို့ရဟလီရဟယင်လိုလဲအထက်အောက်အတက်အဆင့်လုံးနိုင်ပါတယ်။အဲ့ဒီအတွက်ရဟယင်ရဲ့လုံခြုံစိတ်ချမှုအပေါ်မှာလည်းမေကွန်းဒုတ်စရာတွေဖြစ်နေပါတယ်ခင်ဗျာ
သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စွန်းမင်းတို့ပြောပြသွားတာပါဆက်လက်ပြီးတော့သတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မြမရေးသုံးသက်ချက်ကျမ်းမာရေးကန္တာတိုင်းရင်သတင်းလောအစီအစဉ်စားတဲ့ပတ်စဉ်ကန္တာတွေကိုလည်းထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုလောလောဆယ်တော့သတင်းဆောင်ပါတွေကိုကျွန်တော်တို့ဥစွာတင်ပြပေးပါမယ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာတရုတ်ကာကွယ်ရေးဝန်ကြီးနဲ့ဒီသတင်းပတ်ကုံစင်ကာပူမှာကျင်းပမဲ့ကာကွယ်ရေးဖိုရမ်မှာတွေ့ဆုံမှုရှိပါတယ်ဒါဟာပြင်အမေရိကန်နဲ့တရုတ်အကြီးအကဲအရာရှိတွေဂျုံတော့ဂျုံကဲမျက်နှာချင်းဆိုင်ဆုံးတွေ့ဆုံကြမှာဖြစ်ပါတယ်နှစ်ဖက်ဆက်ဆံရေးတင်းမာနေချိန်မှာအခြေခံဘုံသဘောတူညီချက်တွေရရှိဖို့ခက်ခဲနိုင်တဲ့အကြောင်း VOA သတင်းတောက်ဘီလ်ဂယ်လိုတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကနေသတင်းပို့ပို့ထားကြတာကိုတော့မက်ခင်ဖြူထွေးကပြောပြပါလိမ့်မယ်ခင်ဗျာ
ပြီးခဲ့တဲ့လကအမေရိကန်သမ္မတဂျိုးဘိုင်ဒန်အာရှကိုရောက်နေတဲ့အချိန်မှာပဲအမေရိကန်ရဲ့အာရှမဟာမိတ်တွေပိုင်းနဲ့လေပိုင်းနဲ့ထဲမှာတရုတ်နဲ့ရုရှားစစ်နေရင်တချို့ပြန်တန်းနေတာကအမေရိကန်တရုတ်ဆက်ဆံရေးတင်းမာမှုနောက်ဆုံးအခြေအနေကိုပြနေပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုကလည်းအမေရိကန်နဲ့တရုတ်ကြားကွဲလွဲမှုတွေပိုပြီးတော့ဖြစ်စေပါတယ်ရုရှားစစ်ပွဲကိုတရုတ်ကပေါ်ပေါ်တင်တင်မထောက်ခံပေမဲ့လို့ရုရှားနဲ့ပုံမူရင်းနှီးတဲ့ဆက်ဆံရေးတိစောက်သွားမယ်အကြောင်းကတိပြုပြောထားတာကြောင့်အမေရိကန်အတွက်စိုးရိမ်စရာဖြစ်စေပါတယ
် identifying with a very aggressive countryand the United States
ဝန်တန်ရန်လိုတဲ့နိုင်ငံတစ်ခုနဲ့ပတ်သက်တာဖြစ်ပါတယ်။ဒါပြင်ထိုင်ဝမ်ရေးနဲ့ပတ်သက်လို့လည်းသူ့ရည်မှန်းချက်အတိုင်းတရုတ်ကအင်အားသုံးချင့်ကပ်လို့တဲ့အပေါ်အမေရိကန်ကစိုးရိမ်တာဖြစ်ပါတယ
်။ဒီမိုကရေစီမီးကျအုပ်ချုပ်တဲ့ထိုင်ဝမ်ကိုတရုတ်ကသူ့နိုင်ငံအစိတ်ပိုင်းဖြစ်ရှုမြင်ပါတယ်။လိုအပ်ရင်အင်အားသုံးမယ်လို့လည်းခြေချောက်ထားတာပါ။ထိုင်ဝမ်ကိုတရုတ်ကကျူးကျော်ရင်အမေရိကန်ကထိုင်ဝမ်ကိုကောက်ွယ်ပေးမယ်လို့အမေရိကန်သမ္မတဘိုင်ဒန်ကစီးပြီးပြောခဲ့တာကြောင့်အင်အားကြီးနိုင်ငံတစ်ခုအကြားပြိပခဖြစ်လာနိုင်ခြေရှိနေတဲ့အပေါ်မှာစိုးရိမ်မှုတွေလည်းကြိုလာနေပါတယ်။အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးတွေဒီသတင်းပတ်ကိုစင်ကာပူနိုင်ငံမှာတွေ့ကြတဲ့အခါထိုင်ဝမ်အရေးကအဓိကဆွေးနွေးစရာဖြစ်ပါလိမ့်မယ်။ဒီဆွေးနွေးပွဲကနေရလဒ်စုံလျာထွက်လာဖို့တော့သိမရှိဘူးလို့လေလာသူတွေကသုံးသပ်ပြောပါတယ်
။ The Taiwan issue is possibly
ထိုင်ဝမ်ကိစ္စဟာအင်အားကြီးနှစ်နိုင်ငံကြားအကြီးမားဆုံးကွဲလွဲမှုဖြစ်နိုင်ပါတယ်။
ထိုင်ဝမ်ကျွတ်ဝိုက်ဒေသတွေမှာစီးရင်အင်အားတိုးချဲ့သွားမဲ့အရေးအယောင်တွေအဖက်စလုံးကပြရနေကြကြောင်းဒေသတွင်းနိုင်ငံအများပြားကတော့ဒီပြိပခချီထဲမှာသူတို့ပါဆွဲသွင်းခံရမှာကိုစိုးရိမ်နေကြတယ်လို့လင်းတိုင်ဝေကပြောပါတယ်
Most in the region prefer to have incremental
ဒေတာတွင်နိုင်ငံအများစုကတော့တင်းမာမှုအချိန်ရော့ကျစေမယ့်နည်းလမ်းတွေရှာစေခြင်းကြပါတယ်ရှုပ်ထွေးတဲ့ကိစ္စတစ်ခုကိုဖြေရှင်းဖို့မလွယ်ဘူးဆိုတာသိပါတယ်ဒါပေမဲ့အနေဆုံးအဆင့်တွဲဆုံဆွေးနွေးမှုတွေပိုပြီးဖြစ်လာစေနိုင်မယ့်ပတ်ဝန်းကျင်တစ်ခုဖန်တီးပြီးအခြေခံအားဖြင့်တူညီနိုင်တဲ့အကြောင်းအရာတွေရှာဖို့တော့လိုပါတယ
်ဥရုယာပြည်ဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးနဲ့မြောက်ကိုရီးယားနျူကလ িয়ার ရေးအပါအဝင်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်နိုင်တဲ့ကိစ္စရပ်တချို့ရှိပေမဲ့လို့လက်ရှိအခြေအနေဆက်ဆံရေးအောက်မှာတော့အတူလက်တွဲလုပ်နိုင်မယ့်အခြေအနေကနေပါနေတာဖြစ်ပါရဲ့ရှင်
။မက်ကင်ဖြူတေးပြောပြသွားတာပါခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ဖက်တန်လွင်စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့နောက်ထပ်သတင်းဆောင်မတစ်ပုဒ်ကိုတင်ပြပါအောင်မယ်။သတင်းလွတ်လပ်ခွင့်ကိုချိန်ချောင်းနေတဲ့ကျူဘာ၊နီကာရာဂါ၊ဗင်နီဇွဲလားနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချလိုက်တဲ့တချိန်ထဲမှာပဲသတင်းတောက်တွေကိုတတ်တယ်လို့ဆွတ်ဆဲခံရတဲ့ Saudi Arabia နိုင်ငံကိုဘာလို့ဆက်ဆံနေတယ်လဲလို့အမေရိကန်နိုင်ငံကြားရေးဝန်ကြီး Anthony Blinken ကိုသတင်းပညာလေ့လာနေတဲ့ចောင်းသားတွေက LA Los Angeles မြို့မှာချင်းပနေတဲ့အမေရိကတိုက်နိုင်ငံများအစည်းအဝေးပြင်ပမှာမေးခွန်းထုတ်လိုက်ပါတယ် VOA ရဲ့အကြီးတန်းသတင်းတော့ Cindy Singh သတင်းပေးပို့ထားတာကိုကိုရန်နိုင်ငံဆက်လက်ပြောပြပါလိမ့်မယ်
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအယ်လီမြို့မှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်တီးစည်းဝေးပွဲမှာအစည်းအဝေးကိုတက်ရောက်လာကြတဲ့တခြားနိုင်ငံတွေကနိုင်ငံရဲ့ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဟာကျူဘာ၊နီကရာဂွားနဲ့ဗင်နီဇွဲလားနိုင်ငံတွေကိုဒီညီလာခံကိုဖိတ်ကြားခြင်းမပြုခဲ့ပါဘူး။အခုနေ့တွင်နောက်ကဘာချက်မှသတင်းမီဒီယာသမား18ယောက်အသက်ခံရတယ်လို့ဝန်ကြီးဘလင်ကင်ကပြောကြားလိုက်ပြီးဒီထဲက17ယောက်ဟာမက္ကဆီကိုနိုင်ငံကဖြစ်ပါတယ
်။ No region in the world is more dangerous for journalists.
သတင်းတော်တွေအတွက်ကမ္ဘာပေါ်ကဘယ်ဒေသကမှဒီဒေသအထက်ပိုအန္တရာယ်မရှိပါဘူး။ဒီလိုမျိုးရာဇဝတ်မှုတွေဟာကြီးမားတဲ့စစ်ပိုင်းဖြစ်နေဆက်ပြီးရှိနေတာဟာဒီရာဇဝတ်မှုတွေကိုကျူးလွန်နေတဲ့သူတွေနဲ့ကျူးလွန်မှုအတွက်အမိန့်ပေးတဲ့သူတွေဟာသူတို့လုပ်တဲ့လုပ်ရက်အတွက်တာဝန်မခံရတာကြောင့်ဖြစ်ပါတယ်။အဲ့တော့ဒီပြစ်ဒဏ်ကင်းလွတ်ခွင့်ရပြီးတော့ဆက်ကျူးလွန်နိုင်တယ်ဆိုတဲ့သတင်းစကားမျိုးပေးလို့ဖြစ်နေပါတယ
်။သတင်းပညာကိုလေ့လာနေတဲ့ចောင်းသားတွေနဲ့တွေ့ဆုံဆွေးနွေးပွဲမှာတော့အမေရိကန်နိုင်ငံရဲ့အနီးကမဟာမိတ်ဖြစ်တဲ့အစ္စရေးနိုင်ငံဟာအော်စတိုင်းနယ်ပါအမေရိကန်သတင်းတောက်ရှရီအဘူအကလီတက်ခါနဲ့ပတ်သက်ပြီးနောက်ဆက်တွဲအကျိုးဆက်တွေဘာလို့မခံရတာလဲဆိုပြီးတော့မေးခွန်းထုတ်ခံခဲ့ရပါတယ
် I deplore the loss of Shireen
Shireen ဖြစ်ဆုံးသွားတဲ့အတွက်အော်တုံ့လှုပ်မိပါတယ်သူမကတကယ်ကိုတော်တဲ့သတင်းတောက်တူဖြစ်လို့ပဲအမေရိကန်နိုင်ငံသားတူလည်းဖြစ်ပါတယ်အဲ့ဒီမှာဘာဖြစ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့အချက်လက်တွေပေါ်မှာအခြေခံပြီးတော့အမှန်တရားဖော်ထုတ်နိုင်ဖို့အတွက်ကျွန်တော်တို့စိတ်ပိုင်းဖြတ်ထားပါတယ်ဘာကြောင့်အသက်ခံရရတယ်ဆိုတာနဲ့ပတ်သက်ပြီးတော့ချက်လက်တွေတော့ရှာဖွေမတွေ့ရှိသေးပါဘူ
း CNN သတင်းဌာနကတော့ဒီတည်ဆုံးမှုနဲ့ပတ်သက်ပြီးတော့လက်မည့်သတင်းတွေကိုကူကဖော်ပြထားပြီးတော့သူကတော့အဘူအကလီကိုအစ္စရေးတပ်ဖွဲ့တွေကပြစ်မှတ်ထားပြီးတော့ပြစ်သက်သွားပုံရတယ်လို့ပြောပါတယ်ဒီဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့အစ္စရေးဘက်ကအပြင်းထန်ခြင်းဆိုထားပြီးတော့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့လည်းပြောလိုက်ပါတယ်ဝါရှင်တန်ပို့သတင်းတော့ဂျမောကရှူဂျီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသော်ရီအာရေဗျအင်ရှိဇံမင်းသားမိုဟာဘင်ဆာမန်ကိုတွေ့ဆုံသွားဖို့မရှိပေမဲ့လည်းသမ္မတဘိုင်ဒန်ဟာသော်ရီအာရေဗျနိုင်ငံကိုသွားဖို့အတွက်ချိန်နေပါတယ်။ဒါကသမ္မတအနေနဲ့သတင်းလွတ်လပ်ခွင့်ကိုဘလောက်အထိအခိုင်အမာရပ်တည်တန်ဖိုးထားရဆိုတာကိုတိုင်းတာဆန်းသပ်မဲ့အမှုတစ်ခုဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ
်။ But the desire to lower gas prices
သောင်းစားကြီးစေးချအောင်လို့လှုပ်ချင်တာကြောင့်အစိုးရကပြောနေတဲ့တစ်ဖက်ကလူ့ခွင်ကိုခြေခံတဲ့နိုင်ငံသားရေးမူဝါဒနဲ့လူလက်တန်းစားရဲ့အတွက်အထူးကလုပ်တဲ့မူဝါဒကြားမှာစိတ်ဝင်စားစရာကောင်းတဲ့တင်မာမှုတွေဖြစ်လာနေပါလေ။အမေရိကန်မှာရှိတဲ့လူလက်တန်းစားကဒက်စီတစ်ကားလံကို4ဒေါ်လာ5ဒေါ်လာ6ဒေါ်လာပေးနေရတာကိုတကယ်ကိုမုန်းပါလေ။
ဒါမဲ့လည်းလောင်းစားကြီးစေးတွေအကြီးကျယ်တက်နေတာကသမ္မတဘိုင်ဒန်အနေနဲ့ Sorry အင်ရှိဇံမင်းသားကိုတွေးဖို့စိတ်ပြောင်းလာသေးတဲ့နောက်ွယ်ကအရေးကြီးတဲ့အချက်ကြီးတွေကတခုဖြစ်နိုင်တယ်လို့လည်းကြွမ်းကျင်သူတွေကပြောနေကြပါတယ်ခင်ဗျာ
ဒါကတော့သတင်းလွှဲလွှဲခွင့်နဲ့ပတ်သက်တဲ့ဆောင်းပါးကိုကိုရန်နိုင်ငံကပြောကိုရန်နိုင်ငံကပြောပြသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့အာဖရိကတိုက်ပွဲကအခြေအနေကိုတင်ပြပေးပါအောင်မယ်အာဖရိကတိုက်မှာအခြေအနေဆိုးဝါးလာတဲ့စားနပ်ရိက္ခာလုံခြုံရေးပြဿနာကိုပြင်းထန်နိုင်ဖို့အတွက်အာဖရိကဖွံ့ဖြိုးတိုးတက်ရေးဘဏ် AFDB ကအမေရိကန်ဒေါ်လာ 1.5 ဘီလီယံအသုံးပြုဖို့ခွင့်ပြုလိုက်ပါတယ်။ဗန်တာဝင်ရှိသူတွေကဂါနာနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးအခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။စားနပ်ရိက္ခာမလုံလောက်မှုပြဿနာနဲ့ပတ်သက်ပြီးနောက်ထပ်ဘာတွေလှုံ့ဆော်ဖို့လိုမလဲဆိုတာကိုဂါနာနိုင်ငံမြို့တော်အက်ကာက VOA သတင်းတောက်ကန်မန်ရှာကကျွမ်းကျင်သူတွေကိုဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားတာကိုကျွန်တော်ကဆက်လက်ပြီးပြောပြပေးပါမယ်။ရုရှားယူကရိန်းစစ်ပွဲရဲ့နောက်ဆက်တွဲရလဒ်အနေနဲ့ အာဖရိကတိုင်းမှာအ ਨੇ စုံအစားအစာတန်ချိန်တန်30လောက်လိုအပ်နေတယ်လို့အာဖရိကဖွံ့ဖြိုးတိုးတက်ရေးဘဏ်ဥက္ကဋ္ဌအကီဝူမီအဒီစီနာကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။ကောက်ပဲသီးနှံတွေပုံမထုတ်လုပ်နိုင်ဖို့အတွက်ပထမဦးစွာ AFDB ဘဏ်အနေနဲ့အာဖရိကန်လယ်သမားတန်း30ကျော်ကိုကောင်းမွန်တဲ့မျိုးစေ့တွေနဲ့ဓာတ်မြေဩဇာတွေထောက်ပံ့ပေးသွားပါမယ်လို့သူကပြောဆိုပါတယ်
။ So now tackle the looming food crisis in Africa from the Russian-Ukraine war. The African Development Bank
ရုရှား Ukraine စစ်ပွဲကြောင့်ရုပ်တရက်ဖြစ်ပေါ်လာတဲ့အာဖရိကကစားနပ်ရိက္ခာမလုံလောက်မှုပြဿနာကိုဖြေရှင်းဖို့အတွက်အာဖရိကန်ဖွံ့ဖြိုးတိုးတက်ရေးဘဏ်အနေနဲ့အာဖရိကတမကနဲ့ပူးပေါင်းပြီးအရေးပေါ်စားနပ်ရိက္ခာထုတ်လုပ်ရေးအစီအစဉ်ကိုပြုလုပ်ထားပါတယ်။အာဖရိကနိုင်ငံတွေစားနပ်ရိက္ခာထုတ်လုပ်နိုင်မှုနဲ့ဒီထုတ်လုပ်မှုကိုဆက်လက်လှုပ်ဆောင်သွားနိုင်မှုအမေရိကန်ဒေါ်လာတန်1500ကိုရထားပါတယ်
။အစားအစာတန်ချိန်38တန်ထုတ်လုပ်ဖို့ရည်မှန်းထားပြီးအဲ့ဒီထက်မှနှံစားပြောင်းတန်ချိန်18တန်ကျုံတန်ချိန်17တန်းစံတန်ချိန်6တန်းနဲ့ပဲပိဆက်တန်ချိန်1.5တန်းထုတ်လုပ်ဖို့ရည်ရွယ်ထားပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့နောက်ပိုင်းယူကရိန်းကနေဂျုံတင်ပို့မှုထိုးချသွားပြီးအာဖရိကမှာဂျုံနဲ့ပေါင်မုံဈေးနှုန်းဟာတရာရာခိုင်နှုန်းကျော်တက်သွားခဲ့ပါတယ်။ဒီစစ်ပွဲကြောင့်ဓာတ်မြေဩဇာတင်ပို့မှုလည်းထိခိုက်ခဲ့ပါတယ်။မြို့တော်အက္ကာမှာအခြေစိုက်တဲ့စီးပွားရေးမူဝါဒဆိုင်ရာလေ့လာရေးအဖွဲ့ရဲ့စီးပွားရေးပညာရှင်ဒန်နီယယ်အမာတီကတော့အာဖရိကဖွံ့ဖြိုးရေးဘဏ် AFDB ရဲ့ဝင်ရောက်ဆောင်ရွက်မှုဟာအချိန်ကြိုက်ပဲဖြစ်တယ်လို့ပြောဆိုပါတယ
် A step in the right direction because it will help the various economies within the continent. အာမန်ကလည်းလှုပ်ဆောင်မှုဖြစ်ပါတယ်
။ဘာလို့လဲဆိုတော့အာဖရိကတိုက်အတွင်းစီးပွားရေးကိုအထောက်အကူဖြစ်စေမှာပါအရင်တော့ကယူကရိန်းနဲ့ရုရှားကနေအလွယ်တကူရရှိနိုင်တဲ့ကုန်ပစ္စည်းတွေနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုလည်းအလင်းအမြန်ပြန်လည်ကောင်းမွန်လာစေမှာပါစစ်ကြောင့်ဒီကုန်ပစ္စည်းတွေကိုသူတို့မထုတ်လုပ်နိုင်ကြပါဘူးဒါကြောင့်အာဖရိကတိုက်ရဲ့အချို့နေရာတွေမှာစားနပ်ရိက္ခာမလုံလောက်မှုကိုဖြစ်စေတာပ
ါဂါနာလေယာစိုက်ပျိုးရေးနဲ့ခြေလက်ဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်သူဂျိုဇက်ဂက်ကိုကတော့အာဖရိကဘဏ်ရဲ့အစီအစဉ်ဟာလက်ရှိဖြစ်ပေါ်နေတဲ့ငတ်မမှုပြဿနာကိုချက်ချင်းဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ VOA ကို phone message ကနေတဆင့်စာရေးသားပြောဆိုခဲ့ပါတယ်။ဒီအစီအစဉ်ရဘာမှထူးထူးခြားခြားပြောင်းလဲလာမှာမဟုတ်ပါဘူး။စားတောက်ကုန်ဈေးနှုန်းတွေဟာတင်မြဲတက်နေအောင်ပါပါ။ဒီရင်းနှီးမြှုပ်နှံမှုအစီအစဉ်ရဲ့ရလဒ်ကို2023ခုနှစ်အထိပြည့်မြင်ရအောင်မှာမဟုတ်သေးပါဘူး။အခုလောလောဆယ်ကျွန်တော်တို့လိုအပ်နေတာဘာလဲဆိုရင်စားနပ်ရိက္ခာအကူအညီအထောက်ပံ့အမြောက်အများလိုအပ်နေတာပါလို့ Gapco ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒါကတော့အာဖရိကရဲ့စားနပ်ရိက္ခာဆိုင်ရာဆောင်ပါကိုတင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့သဘာဝပတ်ဝန်းကျင်ဆိုင်ရာဆောင်ပါတစ်ပုဒ်ကိုတင်ပြပါဦးမယ်အန္တာတိကတိုက်ရဲ့နှင်းနေတဲ့မှာ Micro Plastic လို့ခေါ်တဲ့တင်းငယ်တဲ့ Plastic စအမုံလေးတွေပထမအဆုံးချိန်တွေ့ရှိရတယ်လို့သိပ္ပံပညာရှင်တွေကပြောဆိုကြောင်းပေါ်ဒူးနေတုန်းကထုတ်ပြန်ခဲ့တဲ့နယူးဇီလန်နိုင်ငံရဲ့လေးလာမှုတစ်ခုမှဖော်ပြထားပါတယ်။ VOA သတင်းတောက်ဖိလစ်မီဆာတင်ပြထားတာကိုဥတည်မောင်သားကဆက်လက်ပြောပြပေးပါလိမ့်မယ်
။မိုက်ခရိုပလတ်စတစ်လို့ခေါ်ကြတဲ့ပလတ်စတစ်အစာသေးသေးလေးတွေဟာစံစည်းတစ်စိတည်းငယ်ပါလေ။ကမ္ဘာတောင်ဝင်ရိုးစွန်းအန္တာတိကဒေသရော့စ်ကျွန်းပေါ်ကနေရာအနက်19နေရာမှာပလတ်စတစ်အစာသေးသေးလေးတွေကိုတွေ့ရတယ်လို့နယူးဇီလန်နိုင်ငံခရစ်ချတ်ချ်မှာရှိတဲ့ကန်တာဘရီတက်ကသူကသူ့သေးသေးတွေကပြောလိုက်ကြပါတယ်။ကြလာတဲ့စီးနှင်းတွေထဲမှာသူတို့ကလက်လက်ဆက်ဆက်တွေ့ရှိခဲ့တာပါ။အများဆုံးတွေ့ရတဲ့ plastic အမျိုးအစားကတော့အချိုရည်ဘူးတွေနဲ့အဝတ်စားတွေမှာအသုံးပြုကြတဲ့ plastic အမျိုးအစားဖြစ်ပါတယ်။အဲ့ဒီ plastic အမုံမွားအပိုင်းစလေးတွေဟာလေထဲမှာကီလိုမီတာထောင်ပေါင်းများစွာလွင့်ပါလာတာလည်းဖြစ်နိုင်ပါတယ်။ဒါမှမဟုတ်အန္တာတိကမှာရှိနေတဲ့လူတွေကပလတ်စတစ်တွေကိုအသုံးပြုလွင့်ပြရာကဖြစ်လာတဲ့အပိုင်းအစလေးတွေလည်းဖြစ်နိုင်တယ်လို့သူတို့ကဆိုပါတယ်။ဒေါက်တာလောရာရီဗာဟာကန်တာဘရီတက်တို့ကသဘာဝပတ်ဝန်းကျင်ဆိုင်ရာယူပဗေဒတွဲဘက်ပမောက္ခဖြစ်ပါတယ်။လူတွေနဲ့သဘာဝတော်ရိုင်းဘဝတွေကိုမိုက်ခရိုပလတ်စတစ်တွေကဖျက်ဆီးနိုင်တယ်လို့သူကပြောပါတယ်။
We know that microplastics are harmful to humans when inhaled and to marine microorganisms.
ไมโครพลาสติกတွေကလူတွေရှင်ရဲ့ခါမှာဘေးအနေနဲ့ပြည်နေတာကိုကျွန်တော်တို့သိပါတယ်။ပြည်နယ်သမုဒ္ဒရာထဲမှာရှိတဲ့ไมโครတက်ရှိလေးတွေစားမိတဲ့ခါမှာဒီဒုက္ခပြည်နေပါတယ်။သူတို့မှာဟဲဗီမက်တယ်လို့ခေါ်တဲ့တက်တူအဆိပ်တန်းတွေတခြားသဘာဝပတ်ဝန်းကျင်ကိုညဉ့်ဉန်းစီရာတွေလေးပါလာနိုင်ပါတယ်။ไมโครพลาสติกတွေကလူတွေကိုသွားနိုင်တာရဲ့အသေးပေကတော့တချို့သဘာဝဘေးနေရှိတဲ့ပစ္စည်းတွေဟ ရင်တော့ microplastic တွေကြောင့်တဘာဝပတ်ဝန်းကျင်ညင်ညမ်းလာတဲ့ဒီကမ္ဘာလုံးဆိုင်ရာအတိုင်းအဆကိုဒီလိလာချက်ကမေးမောင်းထိုးပြနေတာပါအနာဂတ်မှာလည်းဒါရဲ့တည်ရောက်မှုကိုကျမတို့ပို့ပြီးတော့တွေးကြရအောင်မယ်လို့မျှော်လင့်နိုင်ပါတယ
်စင်းနည်းနဲ့ရေခဲတွေကိုပို့ပြီးမြန်မြန်ဆန်ဆန်ပျော်သွားစေတတ်တာကြောင့်ရာသီဥတုအပေါ်မှာ microplastic တွေကဩဇာတည်ရောက်နိုင်ခြင်းရှိတယ်လို့ဒေါက်တာရီဗယ်ကသတိပေးပါတယ်microplastic တော်တော်များများကအယောင်ရင့်ကြတာမို့နေရောင်ကိုလည်းစုပ်ယူနိုင်ပါတယ်။ဒါကြောင့်တနည်းအားဖြင့်မှကွက်ပြီးပူနေနိုင်ပါတယ်။ plastic ကြောင့်ပတ်ဝန်းကျင်ညဉ့်ဉန်းတာကိုလျှော့ချဖို့နိုင်ငံတကာကပုံမှန်အားထုတ်လာအောင်ဒီသုတေသနကအားပေးလိုက်မယ်လို့သူမကမျှော်လင့်ပါတယ်
။ The Antarctic environment is typically seen as an indicator of environmental change.
အဲ့ဒါတစ္ဆေကဘာဝပတ်ဝန်းကျင်ဟာတဘာဝပတ်ဝန်းကျင်အပြောင်းအလဲကိုပြတဲ့ညွှန်ကိန်းဖြစ်တယ်လို့မြင်ကြပါတယ်။ဒီဒုနဲ့ပါလာတဲ့ microplastic တွေကိုအဲ့ဒီလိုဝေးလံခေါင်းဖျားဒေသတွေမှာတွေ့ရှိရဟာ plastic ထုတ်လုပ်မှုထိန်းချုပ်ရေးနဲ့အမိုက်စီမံခန့်ခွဲရေးဆိုင်ရာတစ်ကဘာလုံးပူးပေါင်းဆောင်ရွက်ဖို့အရေးပေါ်လိုအပ်နေတာကိုပြသလိုက်တာပါပဲ
။အန်တာတိကစီးနင်းတွေထဲမှာ microplastic ရှိကြောင်းပထမဆုံးအထောက်အထားဖြစ်တဲ့ဒီလေလာချက်ကို the cryosphere သုတေသဂျာနယ်မှာပုံနှိပ်ဖော်ပြခဲ့တာပါ။
ဥဒေမန္တန်တင်ပြသွားတာပါတဘာဝပတ်ဝန်းကျင်ဆိုင်ရာစောင်းပါပြီးမှတော့ထိုင်းနိုင်ငံဘက်ကမူရေးစီဝါတွေအကြောင်းကိုတင်ပြပါဦးမယ်ထိုင်းနိုင်ငံချင်းရိုင်ပြည်နယ်အပါအဝင်ထိုင်းနိုင်ငံအတွင်းပိုင်းဒေသတွေစီကိုရွှေတရီကန်ကလာတဲ့စိတ်ကြွဆေးပြားတွေအလုံးအင်းနဲ့ဝင်ရောက်လာနေတာကြောင့်ထိုင်းအာဏာပိုင်တွေကနေစဉ်ဖမ်းဆီးနေရမှာဇွန်လ9ရက်နေ့ကနေ9ရက်နေ့အထိ3ရက်အတွင်းမှာပဲဘန်းငွေတန်ပေါင်း3000ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား16တန်းကျော်လောက်ဖမ်းမိခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံအတွင်းကိုရွှေတရီကန်ဒေသကနေလာတဲ့စိတ်ကြွဆေးပြားတွေဇက်တိုက်ဝင်ရောက်လာနေရမှာဂျွန်လ9ရက်နေ့နဲ့6ရက်နေ့တွေမှာတော့ချင်းရိုက်ပြည်နယ်ကိုဖျက်ပြီးထဲပြည်နယ်တွေကိုဝင်လာတဲ့စိတ်ကြွဆေးပြားသန်းခွဲဆလာဘူရီပြည်နယ်ထဲမှာတော့ချင်းရိုက်ပြည်နယ်ကလာတဲ့9ငါးလုံးတစ်စိတ်စိတ်ကြွဆေးပြား8တန်းခွဲချင်းရိုင်ပြည်နယ်ထဲမှာတော့ကိုသုံးလုံးတစ်စိတ်ပါစိတ်ကြွဆေးပြားတပန်းဂျွန်လ9ရက်နေ့ကတော့ရွှေတရီကန်ဒေသချင်းကောင်းပြည်နယ်ထဲမှာစိတ်ကြွဆေးပြား5တန်းဖမ်းမိခဲ့ပါတယ်စိတ်ကြွဆေးပြားတွေတဲဆောင်လာသူတွေဟာကုန်တင်ကားနဲ့တဲဆောင်လာတာလူနာတင်ကားနဲ့တဲဆောင်လာတာနနက်သီးတွေရဲ့အောက်မှာဖော့ဖာတွေနဲ့တဲဆောင်လာတာအပြင်တခြားနည်းလမ်းတွေနဲ့လည်းတဲဆောင်နေကြတာဖြစ်ပါတယ်စိတ်ကြွဆေးပြားတွေအဆက်မပြတ်ဖမ်းမိနေတာနဲ့ပတ်သက်လို့အမတ်တိဒေတာရဲချုပ်ချီရာဖတ်ဖွန်မီတစ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်ဘယ်လိုဆိုတော့ဖတ်ရင်ခေါ်ထားတာကတော့ကုမ္ပဏီစစ်တာပါ
စိတ်ကြွဆေးပြားတွေကိုလူနာတင်ကားပါဝင်ကုန်တင်ကားတွေနဲ့မူရမှာကိုသမားတွေကထိုင်းနိုင်ငံအတွင်းပိုင်းထိရောက်အောင်ဒီပေါင်းစုံနဲ့တည်ဆောင်လာနေပါတယ်ကျွန်တော်တို့အနေနဲ့မူရဆေးဝါးတွေကိုအဓိကဖြန့်ချီတဲ့နေရာတွေကိုရှာဖွေပြီးဖမ်းဆီးအရေးယူမှုတွေလည်းဇက်တိုက်လုပ်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဒီအပိုင်းမှာပဲရှမ်းပြည်နယ်ကနေလာတဲ့မြန်မာနိုင်ငံသားတအုပ်ကိုထိုင်းနိုင်ငံချင်းရိုင်ပြည်နယ်ထဲမှာခေတမင်းမူရစေဝါ25ကီလိုနဲ့အတူဖမ်းမိခဲ့ပါတယ်။သူကတော့ထိုင်းနယ်ခြားဆောင်တပ်တပ်ဖွဲ့3ကစစ်ဆေးဖမ်းဆီးခဲ့တာပါ။သူနဲ့အတူတဲဆောင်လာတဲ့အဝါရောင်အိတ်ထဲမှာတော့ဖြစ်သုံးလုံးတစ်စိတ်ပါခေတမင်းစိတ်ကြွဆေးပြား25ဒုတ်ကိုဖမ်းဆီးနိုင်ခဲ့ပြီးကာလတန်ဖိုးကတော့ထိုင်းဘက်ငွေ3တန်းကျော်တန်ဖိုးရှိတယ်လို့ဆိုပါတယ်။အခုဆိုရင်မြန်မာနိုင်ငံနဲ့ဆက်ဆက်နေတဲ့အရှိတောင်အာရှဒေသတွေမှာစိတ်ကြွဆေးပြားထုတ်လုပ်မှုတွေနဲ့ကုန်စည်မှုတွေဟာပြီးခဲ့တဲ့နှစ်အတွင်းအမြင့်ဆုံးထိရောက်ရှိခဲ့တယ်ဆိုပြီး2022ခုနှစ်ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးဌာနအစီရင်ခံစာမှာဖော်ပြခဲ့ပါတယ်။မြန်မာနဲ့နယ်စပ်ထိုင်းမြန်မာလာအိုသုံးနိုင်ငံစုံရရွှေတတိယဒေသမှာကိုဗစ်ကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကိုအခွင့်အောင်းယူပြီးမူရစ်မောင်ကိုခိုင်းရင်နဲ့လက်နက်ကင်တပ်တွေကပြီးခဲ့တဲ့2021ခုနှစ်အတွင်းအခုလိုမျိုးတိုးချဲ့ထုတ်လုပ်ဖြန့်ပြူးခဲ့တာလို့လဲကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးအဖွဲ့ UNODC ရဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။အ
ရှိတောင်အာစဒေသအတွင်းမှာလဲစိတ်ကြွဆေးပြအရေးအတွက်သုံးဆွဲသူတွေကလည်းအလွန်ကြုံမြင့်တက်သွားခဲ့ပြီးဖမ်းမိတဲ့စိတ်ကြွဆေးပြကစမ်းတစ်ထောင်ကျော်ရှိတယ်လို့လည်းအစီရင်ခံစာမှာဖော်ပြခဲ့ပါတယ်ရှင်ဒါကတော့ VOA သတင်းတောက်မှအေးအေးမှာပြောပြသွားတာပါ VOA ကနေအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့တက္ကသိုလ်ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ကြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ1 click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘေကျင်းတင်နေ
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တောက်ချာနေမနေ့ပဲအတန်လင်းစီစဉ်တွေကို line meter 25 1 1 1 3 line meter 40 kHz 9 4 1 3 line meter 58 kHz 9 8 9 5တို့ကပါဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ပတ်စင်ကန္တာတွေဖြစ်တဲ့မြမအရေးသုံးသက်ချက်ချမ်းမာရေးကန္တာတိုင်းရင်သတင်းလောအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်မှာတော့မယ်အခုပထမအဦးဆုံးအနေနဲ့ကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ကြပါတယ်ကချင်နယ်ကြားဆောင်တပ်ထိချုပ်တဲ့ပန်ဝါဒေသမှာမြေရှားတပ်ထုရိုင်းကိုတရုတ်ကုမ္ပဏီတွေကစိတ်ကြိုက်ထုတ်ယူနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူပြောပြထားပါတယ
်ကချင်ပြည်နယ်အရှေ့မြောက်ဖက်ချီပွေမြို့နယ်ပန်ဝါဒေသကမြေရှားတပ်ထုရိုင်းတန်ကြီးသိန်း4000ကျော်ကို2019မေလက2021ဩဂုတ်လအထိတရုတ်ပြည်ကိုတင်ပို့ခဲ့ကြောင်းတရုတ်အကောက်ခွန်စီးရင်အရာသိရတယ်လို့လွန်ခဲ့တဲ့ဇန်နဝါရီလ18ရက်နေ့ထုတ်ကချင် wave စာတောက်မှာပေါ်ပြပါတယ်အမေရိကန်ဒေါ်လာသန်း1100ကျော်တန်ဖိုးရှိတာမို့မြန်မာအစိုးရပညာရေးအသုံးစရရဲ့တဝက်ကျော်ဖြစ်နေပါလေမြေရှားလုပ်ငန်းကရတဲ့အကျိုးအမြတ်ကိုတော့တရုတ်ကုမ္ပဏီတွေနဲ့စစ်ကောင်စီလက်အောက်ခံကချင်နယ်ကြားဆောင်တပ်တူကရယူပါတယ်။မြေရှားတပ်တူရင်ထုတ်ယူတဲ့လုပ်ငန်းတစ်ခုမှာအနည်းဆုံးအလုပ်သမား40လောက်လိုပါတယ်။ဒီထဲမှာတရုတ်က15ယောက်ရှိပြီးကျန်သူတွေဟာမြန်မာအလုပ်သမားတွေဖြစ်ပါတယ်။မြန်မာအလုပ်သမားတို့ကိုရွှေငွေ4500သုံးဖို့ကျပ်ငွေ13,000ပေးတာမို့မြေရှားတပ်တူလုပ်ငန်းမှာအလုပ်လုပ်ချင်သူတွေများပါတယ်။မြေရှားလုပ်ငန်းမှာအလုပ်လုပ်ချင်သူတွေဟာချီဝေမြို့စစ်စေးရေးဂိတ်မှာစောင့်ကြရကြောင်းဇန်နဝါရီလ14ရက်နေ့ထုတ် Peace Monitor စာဆောင်မှာဖော်ပြပါတယ်။ပေါဝါကိုတွားကျင်သူများတဲ့အတွက်တပတ်မှာ120သာချီဝေ၄မိုင်ဂိတ်ကတွားခွင့်ပြုပါတယ်
။ရေရှားတပ်တူရင်ထုတ်ယူတဲ့နေရာဟာစကုံတရင်ချုပ်ကန်တဲ့ကချင်နေသားဆောက်တပ်ရဲ့အထူးဒေသ1ဖြစ်ပါတယ်။ဆရာနာသိမိတဲ့နောက်ပိုင်းမှာရေရှားလုပ်ငန်းဟာအတားအဆီးမရှိတိုးပွားလာနေပါတယ်။မြေရှားတပ်တူရင်ထုတ်ယူတဲ့အဆင့်တိုင်းမှာသဘာဝပတ်ဝန်းကျင်ပျက်စီးရပါတယ်ပထမဦးစွာတောရှင်းရပြီးအနက်ပေ30ကျော်အထိကျင်းတူရပါတယ်နောက်ပိုင်းမှာတော့ကျင်းလေးကိုအဆင့်နဲ့အခြားဓာတုဆေးရည်တွေလောင်းထည့်ပါတယ်တပ်ပြူပြီးထွက်လာတဲ့နို့နှစ်ရောင်ရည်ကိုပိုက်နဲ့ဆုပ်ယူပြီးမြေရှားရည်တူလောင်ကန်နဲ့ထည့်ပါတယ်ရည်မစိတ်အောင်မိုးကဖြင့်ခင်းထားတဲ့တူလောင်ကန်မှာမြေရှားရည်အနယ်ထိုင်တဲ့အခါအပေါ်ရန်ရည်ကြီးကိုပိုက်နဲ့ဆုပ်ထုတ်ပြီးအနယ်ကိုအချောက်ခံရပါတယ်။ချောက်သွားတဲ့အနယ်ဟာလေးလံတဲ့မြေရှားတပ်တူရိုင်းဖြစ်ပါတယ
်။စခုံတရင်ခေါင်းဆောင်နဲ့ကချင်နယ်ကြားဆောင်တပ်ချုပ်ကိန်းနဲ့ပေါင်းဝါဒေသမှာမြေရှားထုတ်မှုအများဆုံးဖြစ်ပါတယ်။2015လောက်ကစပြီးမြေရှားလုပ်ငန်းတိုးပွားလာတာမို့ကောင်းကင်ဂျိုဒုဓာတ်ပုံကိုကြည့်ရင်မြေရှားရေ3လောင်းကန်100လောက်တွေ့နိုင်တယ်လို့လွန်ခဲ့တဲ့ဩဂုတ်လ3ရက်နေ့ထုတ် Frontier မြန်မာစာကောင်မှာဖော်ပြပါတယ်။ KO ထိမ့်ချုပ်တဲ့မဲကြံရံဒေသမှာတော့မြေရှားရေတုံလောင်ကန်တွေရှိတဲ့နေရာ၄နေရာကိုသာတွေ့ရတယ်လို့ဖော်ပြပါတယ်။မြေရှားတပ်တူရိုင်းကိုတရုတ်တွေစိတ်တန်းကြထုတ်ယူနေတာသင်ရှားပါတယ်။အခုဆိုရင်ပါဝါမှာမြေရှားတူဖော်ဖို့နေရာကုန်ကန်ကြီးဖြစ်လာတဲ့အတွက်ချီဝွေနဲ့ဆော့တော်ပဲအထိမြေရှားလုပ်ွက်တွေရောက်လာနိုင်လို့သဘာဝပတ်ဝန်းကျင်ပျက်စီးပြီးစိတ်ပျိုးရေးမလုံနိုင်ပါဘူး။ဒီဇာကန်တွေကစိုးရိမ်နေကြပါတယ
်ပန်ဝါမြို့မှာကချင်နယ်ကြားဆောက်တပ်ရဲ့ဌာနချုပ်အခြေစိုက်ပါတယ်မိခမြကန်းပေါ်မှာတည်ရှိတဲ့ခြေဖွေမြို့ကနေမိုင်40လောက်ကွာဝေးပါတယ်ဆောင်းရာသီမှာနှင်းထူထပ်ပြီးရေခဲတဲ့ဒေသဖြစ်ပါတယ်
ကချင်း မျိုးနွယ်စု ဖြစ်တဲ့ လာချိတ် လော်ဝေါ် ငေါ့ချမ်း နဲ့ လီစု အများဆုံး နေထိုင်တဲ့ တောင်ပေါ် မြို့လေး ဖြစ်ပါတယ် ယူနန် ပြည်နယ် ခြေဖွေ မြို့နယ် ဝိုင်းမော် မြို့နယ် တွေနဲ့ ပန်ဝါ ဟာ ထိစပ်နေပါတယ် နေကြားစောက်တပ် 13931 ဟာ ခြေဖွေ မြို့ အရှေ့ဘက် ဝေါ်ချုံး ဒေသ ဖိမော် ကျေးရွာ အနီးမှာ စခန်းချပါတယ် ပန်ဝါ ဒေသ လှပြည် ကျေးရွာ အနီးမှာ 13932 နေကြားစောက်တပ်ရှိပြီး ခြေဖွေ မြို့နယ် ကံပိုက်တိ ဒေသ ကံခွန်ကျေးရွာအနီးမှာ တပ်အမှတ် 13933 အခြေစိုက်ပါတယ် စကုံတရင်နဲ့ သူ့မိသားစုဝင်တွေ တည်ထောင်တဲ့ တပ်တုတွင် လုပ်ငန်းတွေကပဲ မြေစား တပ်တု လုပ်ငန်းကို လဝယ်ကြီး အုပ်ထားပါတယ်
လွန်ခဲ့တဲ့ 35 နှစ်က တရုတ်ပြည်မှာ ဈေးကွက် စနစ် စတင်ခြင်း 30 က ကမ္ဘာစီးပွားရေးမှာ မြေစား တပ်တုက အလွန် အရေးပါလာလိမ့်မယ် လို့ ခေါင်းဆောင်ကြီးဒန်ရှော်ပင်က ပြောမှုပါတယ် အခုတော့ ခင်မီစစ်တုံးတဲ့အရတုံးပစ္စည်းထုတ်လို့ရမှာမြေရှားတတ်တူဟာမပါရင်မဖြစ်တဲ့အခြေအနေကိုရောက်လာပါတယ်။ဒါပေမဲ့မြေရှားတတ်တူရိုင်းထုတ်လို့ရမှာသဘောဝပတ်ဝန်းကျင်ပစ္စည်းတွေအတွက်2000ကျပ်ပြည့်လို့နှစ်တွေမှာတရုတ်အစိုးရကစည်းကမ်းနီးလန်းတွေတင်းကျပ်လာပါတယ်။တရုတ်နိုင်ငံရန်ရှိပြည်နယ်တစ်ခုလုံးမှာမြေရှားတတ်တူလုပ်ငန်းကြောင်ဖြစ်ပေါ်လာတဲ့ရေမြေရေညှမ်းမှုကို တက်ဆင်အောင်လုပ်ရင်ဒေါ်လာ3000ဘောင်900ရာကျော်ကုန်ကြလိမ့်မယ်လို့တရုတ်အစိုးရကခန့်မှန်းပါတယ်။စစ်ကောင်စီအာဏာမသိမ်မီ2020မှာကချင်ပြည်နယ်ကမြေရှားတပ်တုတန်းချင်း3900ကျော်ကိုတင်သွင်းတယ်လို့တရုတ်အကောက်ခွန်စည်းရင်းမှာတွေ့ရကြောင်းမေလ၄ရက်နေ့ထုတ်အေရှားတိုင်းစ်မှာမနေ့ကဖော်ပြပါတယ်။တရုတ်ပြည်ကိုတင်သွင်းတဲ့မြေရှားတပ်တုအကောက်ခွန်မှတ်တမ်းမှာမြန်မာပြည်ကတင်သွင်းတဲ့ပမာဏက 80ရာခိုင်နှုန်းကအများဆုံးပါ။မလေးရှားက19ရာခိုင်နှုန်း၊ဗီယက်နမ်က9ရာခိုင်နှုန်းတင်သွင်းပါတယ်။ကမ္ဘာထုတ်လုပ်မှုမှာ
40ရာခိုင်နှုန်းကမြန်မာပြည်ကဖြစ်ပေမဲ့သဘောဝပတ်ဝန်းကျင်ပျက်စီးတဲ့အတိုင်းအတာကိုမသိနိုင်သေးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။ဟုတ်အောင်ခင်ဗျာ၊မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ပဲတန်လင်းအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဒီတစ်ပတ်ကျမ်းမာရေးခန္ဓာကိုဆက်လက်တင်ပြပါမယ်ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာတော့ Monkey Pox မြောက်ကြောက်ယောဂအကြောင်းကိုတင်ပြထားပါတယ်အာဖရိကမှာပဲတွေ့ရလေရှိတဲ့မြောက်ကြောက်ယောဂဟာအရင်ကမဖြစ်ဘူးခဲ့တဲ့နိုင်ငံတချို့ကိုပါပြန့်နှံ့လာနေပြီးတော့ပိုးတွေးရသူအရေအတွက်ဟာလဲတိုးလာနေတယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုထားပါတယ်ဒါပေမဲ့စိုးရင်ရလောက်တဲ့အခြေအနေတော့မဟုတ်သေးဘူးလို့
ကူးစက်ယောဂကျွမ်းကျင်သူတွေကပြောဆိုပါတယ်။ဒီအကြောင်းကိုနယူးယောက်မြို့ဝိုက်ကော့ဖ်ဟိုက်ဆေးရုံကညွှန်ကြားမှုကူးစက်ယောဂအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါတယ်ခင်ဗျာ။ဟုတ်ကဲ့ဒေါက်တာဇီယာတက်ခင်ဗျာ။ကျွန်တော်တို့ဒီ
Monkey Fox လို့ခေါ်တဲ့မြောက်ကျောက်ယောဂရုပ်တရက်ကူးစက်မှုတွေတကယ်တမ်းရ
ရှိလာတဲ့အနေအထားမှာဒီအခုနောက်ဆုံးမှာပေါ့နော်ဘယ်လောက်ထိစုံရတဲ့အနေအထားရှိပြီးတော့မြန်မာနိုင်ငံအတွက်ရောဘယ်လိုစုံရမှုအနေအထားရှိလဲဆိုတာကိုအဓိကဆွေးနွေးမှာဆိုတော့အရေးကြီးဆုံးဆိုရင်ဆရာကြီးဘာကနေစပြီးတော့ရှင်းပြခြင်းပဲဒီ
ရန်ရှာပါလေ။တရိစံအန်ဒီတစ်စင်သူ့ကူတာပါလို့ဆိုပြီးတော့သတ်မှတ်တဲ့ဒီစင်တစ်ခုပါ။ဆိုတော့ဒီယောဂကဘယ်လောက်ရှာကြရတဲ့အရှိနေပြီလဲဆိုတော့လေကျွန်တော်တို့လည်းအမှန်တကယ်ပြောရင်တော့အေချာကြီးတော့မသိဘူးကြ။ဒါပေမဲ့အဓိကသိလိုက်တဲ့အပိုင်းကတော့1960ကျော်ပါဝင်ကျင်တဲ့သူပါလေ။ဆိုတော့သူကနေစသတိထားမိတာနေစပြီး80ကျော်မှာသူတို့စပြီးတော့ဒီဟာကဒီ small box ဆိုပြီးတော့တွေ့တယ်မြန်မာလို့ဆိုတော့ကြောက်ယောဂါပါဆရာနော်ကြောက်ယောဂါပေါ့နော်မြောက်တည်ထဲမှာဖြစ်နေတဲ့ကြောက်ယောဂါပေါ့လीဆိုတော့တကယ်တော့သူကမြောက်တည်ထဲမှာတော့ဖြစ်ချင်ဖြစ်နေပါလားကျွန်တော်တို့ကဒီမြောက်တည်သွားကြည့်နေမှာမဟုတ်တာလीဆိုတော့ဒီလိုအခုလေးတွေပေါ့မယ်ရေကြီးကူးလေးတွေပေါ့မယ်ပြီးတော့လို့ရှင်ပေါက်သွားမယ်ပြီးကောင်းသွားကြတယ်ဆိုတော့ဒါမှပဲသူကတွေ့ရတာလေဆိုတော့အဓိကအား
က်တယ်ဒါမှမဟုတ်လို့ရှင်ပြိဿံလူတွေကိုကြိုက်လိုက်တယ်ဒါမှမဟုတ်လို့ရှင်ကုတ်လိုက်တယ် ဟိုဒါမှမဟုတ်လို့ရှိရင်သိစံကဒီလိုကိုယ်ပေါ်မှာဖူတွေပေါက်ပြီးတော့အခုတွေကနေအရေးကြီးတွေထွက်နေတယ်အဲ့အရေးကြီးတွေကလူတွေရဲ့အသုံးဆောင်ပစ္စည်းတွေဖြစ်တဲ့အိယာတို့မွေရခင်းတို့ဘာအုံစွတ်တို့ဒီလိုမျိုးပေါ်မှာလာပြီးတော့ထားပါတော့ဒီမြောက်ကလာပြီးတော့ဆော့တယ်ပဲဖြစ်ဖြစ်လာပြီးတော့အိတ်နေတာပဲဖြစ်ဖြစ်အဲ့ဒီဟာကိုကသွားပြန်ပြီးတော့ကိုယ်ပေါ်မှာပြန်ပြီးတော့သုံးလိုက်မိတဲ့အခါမျိုးပါဖြစ်ဖြစ်ပေါ့နော်ဒါကိုကျွန်တော်တို့ခေါ်ရဲဆို contaminated fomites ဆိုသုံးတာပေါ့လေဆိုတော့အဲ့လိုဟာမျိုးတွေကမှတစ်ဆင့်ကျွန်တော်တို့လူတွေကိုကူးလာတာပါအဲ့ဒီတော့ဒီယောဂါကိုကျွန်တော်တို့ကလုံငယ်တဲ့နှစ်ပေါင်းကျော်များစွာတွေကတွေ့ခဲ့ပြင်းနေတယ်ဒီဒေချာကြီးအရေးတကြီးတော့မကြောက်ဘူးပေါ့လေဘာဖြစ်လို့လဲဆိုတော့လူကနေတစ်ဆင့်သူကူးခြင်းဆိုတာအရန်နေတယ်လို့သတ်မှတ်ထားတာပေါ့
ဟုတ်ကဲ့ဆရာအစာပိုင်းအခုတို့ဒီတိရိစ္ဆာန်ကကူးဆက်ပေးမယ်နောက်ပိုင်းမှာလူလူချင်းကူးဆက်နိုင်တာမျိုးရော
ကျိုးလူတွေကကျွန်တော်မေးတယ်ဒီကိုရိုနာဗိုင်းရပ်စ်ဖြစ်တုန်းကလေဒီလိုပဲပြောခဲ့ကြတယ်မဟုတ်ဘူးလားဟုတ်ပါတယ်အဲ့ဒီဆက်ဆက်ချင်းတုန်းကမာရင်းစွာသော information တခုကဒီ wet market မှာရှိတဲ့ animal တွေကိုသွားစားတယ်လူတွေမှာပဲဖြစ်ပါတယ်ဆိုပြီးတော့ theory တခုကိုထုတ်ခဲ့တာမှန်ပါတယ်ဒါပေမဲ့အဲ့ဒီ theory မှားပါတယ်ဆိုတဲ့ဟာကိုလာပိုင်းရက်ပိုင်းအတွင်းမှာဇက်တိုက်ဇက်တိုက်ကြည့်စရာပြလာရှိပါတယ်ဒါပေမဲ့ဒီယောဂါကိုရိုနာနဲ့မတူတဲ့အပိုင်းကအခုမှဖြစ်တဲ့ယောဂါမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း၄၅၀လောက်ထဲကသိနေတဲ့ယောဂါတစ်ခုပါနောက်တစ်ခုကလူကနေလူကူးခြင်းကအစပိုင်းမှာမရှိသလောက်တော့ရှားတယ်ဒါပေမဲ့လည်းအခုလက်ရှိ monkey pox ဖြစ်နေတဲ့လူပေါ့လက်မှာလိချင်းတွေလက်မှာအရေးကြီးမှုတွေရှိတယ်အရေးကြီးမှုတွေကပေါက်တယ်အဲ့လူကိုသွားပြီးတော့ဖိလိုက်နေတော့ကူးနိုင်တာဆိုတော့ဒါတော့ကူးနိုင်တာပေါ့လေဒါပေမဲ့သူဒီဒိုက်ရိုက်ထိဆွေးမှုမရှိပဲနဲ့တော့မကူးပါဘူးနောက်တစ်ခုကအကြောက်အဆုံဖြစ်တဲ့ကိုရိုနာနဲ့ကွာခြားတဲ့ဆက်ကလေတွေကလည်းဆက်တော့လုံးဝမကူးပါဘူးကိုရိုနာတို့ဒီဖလူပေါ့နော်ဒီယာဒီတို့ကွေးတို့ကလေတွေကလည်းအစင်ကူးတာဆိုတော့ဒါတွေနဲ့တော့အရင်ကြီးရှားပါတယ်ဆိုတော့ဒီယောဂါကအစ်စ်ယောဂါပုတ်တဲ့အတွက်ကြောင့်ငိုတွေကတော့ကျွန်တော်နားလည်ပြီးသားပါတကယ်လက်တွေ့ရတော့ကျွန်တော်တွေ့ခဲ့တာတော့အာဖရိကမှာသွားပြီးတော့လူတွေနဲ့ဒီတရိတ်ဆန်တွေနဲ့ထူးထူးမှုတွေရှိတယ်ပြန်လာတယ်အဲ့ချိန်ကျတော့ဒီယောဂါဒီလိုမျိုးလေးဖြစ်လာတဲ့ case တွေရှိတာပေါ့နော်ဆိုတော့ဒါကြောင့်မို့ဒီ monkey pox ကအရင်တော့တော့ Central Africa လို့ပါမျိုး Congo တို့ Nigeria တို့ဒီလိုနိုင်ငံတွေမသွားခဲ့ဘူးဆိုရင်မရှိသလောက်ရှားတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီနောက်ဆုံး America ပါဝင်ပေါ့နော်ဥရောပနိုင်ငံတချို့မှာစတွေ့လာတာအတွက်ရော
အခုလက်ရှိမှာ US မှာလည်း case တွေရှိပါတယ်ဒါပေမဲ့စေကလည်းအထင်ပါတယ် England မှာတော့တွေ့လိုက်တယ်ပေါ့လေဆိုတော့ဒါပေမဲ့လည်းအဲ့ဒီလူတွေကိုပြန်ပြီးတော့သူတို့စီစစ်လိုက်တဲ့အခါမှာတချို့သောလူတို့လူတိုင်းတော့မဟုတ်ပါဘူးဒီ US မှာရှိတဲ့ Massachusetts မှာဖြစ်တဲ့ case ကဆိုလို့ရှိရင်တော့သူကဒီ Africa မှာပြန်လာတယ်ဒူနီးသူသွားပဲ England မှာဖြစ်တဲ့ case တွေမှာလည်း Africa ကနေအဆင့်ပြန်လာတယ်ဆိုပြီးတော့ပြောတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဒါကြောင့်မို့ခြုံပြီးပြောရလို့ရှိရင်တော့ကြောက်စရာကောင်းတဲ့ယောဂါတစ်ခုတော့မဟုတ်ပါဘူးဒါပေမဲ့လည်းအခုလက်ရှိ case လေးတွေနေနေလေးညားလာတယ်ပေါ့လေအတူတူအင်္ဂလန်မှာဆိုလို့ရှိရင်ဒီနိုင်ဂျီးရီးယားပြန်လာတဲ့သူသူ့နဲ့အတူတူတိုတယ်6 case တွေ့ရတယ်ပေါ့နော်အဲ့ဒီပတ်အတွင်းမှာဆိုတော့ဒီလူကနေစစ်စားလူမျိုးကူးသွားတယ်လို့သူကတော့သတ်မှတ်ချက်ပေးတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကနေနေတော့ concern ဖြစ်ပါတယ် US မှာတော့နောက်ထပ်တွေ့ရှိတော့ case ကသူတို့ blood test ကိုထောက်လိုက်တဲ့အခါမှာဒီလိုမျိုး virus ပိုရှိ blood ထဲမှာ exposure ရှိတယ်ဆိုတာတွေ့ပါတယ်သူတို့မှာ lesion တော့မရှိပါဘူးဆိုတော့so far ကျွန်တော်တွေ့တဲ့လူတွေမှာတော့တယောက်မှတော့အသက်ဆုံးရှုံးမှုဆိုတော့မရှိသေးပါဘူး။ဒါကြောင့်လည်းဆိုဒီယောဂါတွေကတော့သူတို့ကသုံးတာတော့ case fatality rate လို့သုံးတာပေါ့လေ။သူက400ခန့်သုံးနေ400ခန့်အောက်ပါဝင်ကျတော့ရှိတယ်လို့သုံးတာပေါ့လေ။ small pox ဆိုလို့ပြောရင်ကြောက်ကြီးယောဂါကတော့30ရာခန့်လောက်အထိရှိတာပေါ့။ chicken pox ဆိုရဲရေကြောက်လူယောဂါကတော့၄နဲ့30ကျားတဲ့လောက်တော့ရှိတာပေါ့။ဒါကြောင့်မလို့ရေကြောက်ဆိုတာလေပုံမှန်နိုင်ငံမှာတော်တော်များများတွေ့မှုနေကြတာပဲလေ။ကျွန်တော်လည်းဖြစ်ပူပါတယ်ငယ်ငယ်တုန်းကပေါ့နော်။အဲ့ဒီနိုင်ငံမှာတော့ကြီးကြောက်ဆိုတော့တော်တော်လေးတော့ရှားတယ်ပေါ့ဒီနိုင်ငံမှာတော့တိုင်ဆင်ရှိတဲ့အတွက်ကြောင့်
ဟုတ်ကဲ့ဆရာကြီးအဲ့တော့လက်ရှိအနေထားမှာတော့ဒီဥစက်မှုနှုန်းရောပြင်ထမှုအနေထားကရောတိတိတသာစိုးရင်ရတဲ့အနေထားမရှိသေးဘူးလို့တော့ရေဘူးရခြုံပြောလို့ရတာပေါ့ဆရာနော
်ဟုတ်ပါတယ်တကယ်လည်းမရှိသေးတဲ့အနေထားရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ CDC ကတိတိတကြားကိုသူပြောထားပါတယ်တိတိတသာကြီးကို guideline ထွက်လာတယ်မိလာတယ်ပါပဲပေါ့လေဒီတစ်ခါကတော့တော်တော်လေး up to date ဖြစ်တယ်လို့ပြောရမှာပေါ့နော်ဆိုတော့ဒီ monkey pox စီအရန်ကို very mild ပါယောဂလက္ခဏာမပြင်းမထန်တဲ့ယောဂမျိုးပါ self limiting သူ့ဟာသူ့ဘာစေးမှမတုံ့ပြန်နဲ့ပြောက်ပြီးယောဂပါ
ဟုတ်ကဲ့ကျေးဇူးများကြီးပါဆရာ
အ
ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါမြောက်ကြောက်ယောဂအကြောင်းကိုပြောပြသွားခဲ့တာပါအခုဆက်လက်ပြီးတော့တိုင်းရင်းသားဒေသကသတင်းတွေကိုစူးစီးတင်ပြတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ရပါတော့မယ်ဖီဘာဝိုင်းတော်သားတွေကတင်ပြထားတာပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာရိကတော့ကရင်ပြည်နယ်မြောက်ရီမြို့နယ်မှာစစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်နေကြာဆောင်တပ်နဲ့စစ်ကောင်စီတပ်တို့ကတွားရောက်တွေ့ဆုံပြောဆိုခဲ့ပါတယ်။ကယားကရင်ပြည်နယ်မိုးပြဲမြို့တိုက်ပွဲအတွင်းမှာတော့အမျိုးသမီး2ယောက်ထိမှန်သေဆုံးပြီးတော့2ယောက်ထပ်မနေထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့စစ်ကောင်စီအဖွဲ့နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နှစ်ဖက်ကြားတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်းမှာရင်းသတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်မှာတိမ်းရှောင်နေတဲ့စစ်ရှောင်တွေနေရပြန်နိုင်ရေးအတွက်နေချားဆောင်တပ် PGF အထွေထွေအတွင်းရေးမှူးပုံမူကြီးစောချစ်သူဦးဆောင်ပြီး DKPA နဲ့စစ်ကောင်စီတပ်တို့ကဇွန်လ9ရက်နေ့ကဖလူကြီးရွာမှာဒေသခံစစ်ရှောင်တွေနဲ့တွားရောက်ဖိတ်ဆုံနေပါတယ်။စစ်ရှောင်တွေကိုနေရပြန်လာခိုင်းပြီးစိုက်ပျိုးရေးလုပ်ငန်းတွေပြန်လုပ်ဖို့နဲ့စာတင်ကြောင်းတွေပြန်ဖွင့်ဖို့စစ်စီတ PGF နဲ့ DKPA တို့ကတွေ့ဆုံပွဲမှာတိုက်တွန်းပြောဆိုတာရှိပေမဲ့လည်းကျေးရွာတွေထဲမှာစစ်တပ်တွေပြန်မရုတ်သိမ်းမချင်းရွာပြမနေရဘူးလို့လည်းစစ်ဆောင်တွေကတင်ပြတာရှိပါတယ်။လက်ရှိအချိန်မှာအဲ့ဒီဒေသကဖလူလီဖလူကြီးမင်းလက်ပံမဲထော်တလေးနဲ့ပဟိကလော်ရွာတွေကဒေသခံတွေပြန်လာလို့ရတဲ့အနေအထားမှာရှိနေပြီးလေးကေကော်နဲ့ထိမဲဝါခီရွာတွေကတော့နှစ်ဖက်တန်းရှိနေသေးတာကြောင့်ထိတွေ့မှုဖြစ်နိုင်တဲ့အနေအထားမှာရှိနေသေးတယ်ဆိုပြီးတင်ငန်းညီနောင်တပ်ကပြူဟာမှုတူကအဲ့ဒီတွေ့ဆုံပွဲမှာပြောဆိုသွားပါတယ်။အဲ့ဒီတွေ့ဆုံပွဲမှာစစ်ကောင်စီ PGF နဲ့ DKPA တို့ကလုံခြုံရေးအင်အား300ကျော်နဲ့တက်ရောက်တာဖြစ်ပြီးဒေသခံစစ်ရှောင်တွေဘက်ကအယောက်100ခန့်တက်ရောက်ခဲ့ပါတယ်
။ကယားပြည်နယ်လွယ်ကော်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဂရီနီဒေသခံကကော်ရေးပူးပေါင်းတပ်ဖွဲ့တို့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့အထက်ညောင်ဝိုင်းရက်ွက်အနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသမီးနှစ်ယောက်ထိမှန်တေဆုံးပြီးနှစ်ယောက်ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စွန်လ9ရက်နေ့ကဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကရောဂရီနီဒေသခံကကော်ရေးပူးပေါင်းတပ်ဘက်ကပါထိခိုက်မှုတွေရှိခဲ့တယ်လို့မိုးပြဲမြို့ PDF တပ်ရင်းနှစ်ကတင်ထုတ်ပြန်ထားပါတယ်။မိုးပြဲမြို့ညောင်ဝိုင်းရက်ွက်မှာစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကလည်းစစ်တဲ့အတွက်ဒေသခံတွေကုံစစ်ပေးမရှောင်နိုင်ပဲဘုံကြီးကျောင်းတွေမှာပိတ်မိနေသူတွေလည်းရှိနေတယ်လို့ KNDF တာဝန်ရှိသူတယောက်ကပြောပါတယ်။ဂရီနီလူမှုအတင်းဖွဲ့များကွန်ရက်KCSN ကစွန်လ10ရက်နေ့မှာထုတ်ပြန်လိုက်တဲ့စီရင်ရာကရားပြည်နယ်အတွင်းမေလ23ရက်နေ့ကနေစွန်လ5ရက်နေ့ထိနှစ်ပတ်အတွင်းလက်နက်ကြီးကြောင့်တေဆုံးသူ2ယောက်ထိခိုက်ဒဏ်ရာရရှိသူ4ယောက်နဲ့စစ်ကောင်စီရဲ့တပ်ဖြတ်ချင်းခံရသူ2ယောက်ရှိနေတယ်လို့ဆိုပါတယ်
မို့အမျိုးသားပညာရေးဌာနလက်အောက်ရှိမို့အမျိုးသားအထက်တန်းကျောင်းစီကိုအစိုးရအခြေခံပညာကျောင်းသားတွေအရေးတက်များစွာပြောင်းရွှေ့လာကြတဲ့အတွက်ယခင်နှစ်ထပ်ကျောင်းသားဦးရေနစပူတိုးလာပြီးစာတင်ကြားဆောင်နားနေဆောင်နဲ့စားတောက်ရေးအပဝဲနေရာမလုံလောက်မှုပြဿနာဖြစ်ပေါ်နေပါတယ်။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်အတွင်းမွန်ပြစ်သက်ပါတီထိန်းချုပ်နယ်မြေရှိဝင်းကဘာမို့အမျိုးသားအထက်တန်းကျောင်းမှာတရားခံကျောင်းသားရိတမကရေတံပြူစရက်မှုတုံကော့ဂရိတ်နဲ့ကြိုက်မယောကကြောင်းပြောင်းလာပြီးလာရောက်အနံ့ကြတယ်လို့အဆိုပါအထက်တန်းကျောင်းအုပ်ဆရာကြီးကပြောပါရယ်အလားတူရေမြို့နယ်အန်တင်ကြီးွာနဲ့ရေကျောင်းပြားတီတာညီစားစခန်းအထက်တန်းကျောင်းမှာလည်းကျောင်းသားဥယေပုံမှုများပြားလာတဲ့အတွက်နေရာထိုင်ခင်းအခက်အခဲရှိနေတယ်လို့သိရပါရယ် MNEC လက်အောက်မှာအထက်တန်းလွန်postdan ကျောင်းနဲ့မို့အမျိုးသားအထက်တန်းကျောင်း140နီးပါးကျောင်းသားဥယျာဉ်1000ခန့်နဲ့ပညာရေးဝန်ထမ်း800ဝန်းကျင်ရှိပါတယ
်ရခိုင်ပြည်ကမူလတန်းကျောင်းသားကျောင်းသူ3သိန်းကျော်ကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေပြီဖြစ်တယ်လို့ပြည်내ကျောင်းမရေးဌာနကသိရပါတယ် အခုထိုးပေးနေတဲ့ဆေးကတရုတ်နိုင်ငံတို့ Sinopharm အမျိုးအစားဖြစ်ပြီးအသက်9နှစ်ကနေ12နှစ်ကျောင်းသူကျောင်းသား1000ကျော်ကိုအခုရက်ပိုင်းတွင်စတင်ထိုးပေးနေပြီးနောက်ထပ်လည်းကျောင်းသားကျောင်းသူ3600ကျော်ကိုထပ်ထိုးပေးသွားမှာဖြစ်တယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ်အခုထိုးပေးနေတဲ့ဆေးအမျိုးအစားကိုအသက်9နှစ်အထက်ကလေးတွေကိုထိုးပေးနိုင်တယ်လို့မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကိမှုဌာန FDA ကခွင့်ပြုထားတာဖြစ်ပါတယ်အလားတူမြန်မာနိုင်ငံထုတ်မြန်တို့ Farm ကကွယ်ဆေးအမျိုးအစားကိုလည်းရခိုင်ပြည်ကအသက်15နှစ်နဲ့18နှစ်ကျောင်းသားကျောင်းသူ4900ကျော်ကိုထိုးပေးထားပြီးဖြစ်တယ်လို့သိရပါတယ်
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းမှာဂျေးလက်ဒေသခံရွာသားတွေကနေတအိမ်ကိုစံတပြီးငွေကျ3000နဲ့တတားတဲ့အတွက်တရွာကို20ဦးလူဦးရေစရင်ပေးပို့ပေးဖို့ပအိုးမျိုးနာဖွဲ့ချုပ် PNO ကပြောဆိုလိုက်ပါတယ်မေလလေကလေးကကောက်ခံလာတာဖြစ်ပြီးဇွန်လကုန်မှာစီဆိုင်ဟိုပုံးပင်လောင်မြို့နယ်ထဲကစစ်ဆိုခံရရွာတွေအလုံးစီရင်အပြီးပေးပို့ဖို့လဲထပ်မံစစ်ဆိုထားတယ်လို့စီဆိုင်ဒေသခံရွာသားတွေကပြောပါတယ်ကိုပြစ်ကြောင့်နဲ့ဆက်အနာသိမ်းမှုကြောင့်စီးပွားရေးကျဆင်းမှုတန်ခံနေရတဲ့ရွာသားတွေဖို့ငွေကြေးနဲ့စံတွေကောက်ခံမှုတွေကိုလျှော့ပေါ့ပေးဖို့နဲ့မိသားစုဝန်ရည်ဖြည့်ရှင်းနိုင်ရေးတတတဲ့ကောက်ခံမှုတွေလျှော့ပေါ့ကင်းလို့ပေးဖို့ဒေသခံတွေတောင်းဆိုပေမဲ့မရခဲ့ဘူးလို့လည်းစီဆိုင်ဒေသခံတွေကပြောပါတယ်တတတဲ့ကောက်မဲ့ဆင့်ဆုံမှုကြောင့်ဒေသတွင်းနေလူငယ်တွေဟာတခြားဒေသကိုတင်းရှောင်ပြီးဝန်ရည်အတွက်အလွတ်လွတ်ကြတာလည်းအများပြားရှိနေပြီလို့သိရပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီအဖွဲ့နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP တို့အကြားနှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရပြည်နယ်သတ်မှတ်ပေးဖို့ဝါဘက်ကတောင်းဆိုထားပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ
်စစ်ကောင်စီပေးမယ်ဆိုတဲ့ဝါပြည်နယ်မှာလက်ရှိဝမျိုးသားတွေရရှိထားတဲ့အခွင့်အရေးထက်ကိုများစွာနှိတ်ကြနိုင်တယ်လို့ရခိုင်နိုင်ငံရေးသမားတူဖြစ်သူဦးဖေတန်းကပြောပါတယ်
။ဆိုတော့ဒီအစီအစဉ်ရပေးမဲ့ပြည်နယ်ဆိုတဲ့အဆင့်အတန်းကအခုဝတွေရထားတဲ့အခွင့်အရေးထက်အများကြီးနှိတ်ကြမှာဖြစ်ပါတယ်။အဲဆိုတော့သူတို့အခုရတာလေဟာကိုစာပေကိုငွေတန်းကအခုဟိုဒီဌာနဆိုင်ရာတွေကအကုန်လုံးသူ့အောက်မှာရှိပြီးတော့နောက်ဆုံးလက်နဲ့တောင်မှထုံနိုင်တဲ့အခြေအနေမျိုးကိုပိုင်တတ်မလို့အင်အားကြီးတတ်မလို့သူထူထောင်ထားနိုင်တဲ့အခြေအနေမျိုးဟိုဒါကတော့ဒီဘက်အစီအစဉ်ရခွင့်ပြုမဲ့ Federal ထဲမှာ Federal နဲ့ထင်မှာဒီလောက်ထိအစီအစဉ်မရနိုင်ဘူးပေါ့
နိုင်ငံတော်ကာကွယ်ရေးနဲ့နိုင်ငံခြားရေးရာကလွယ်ပြီးဝပြည်သွေးစည်းညွန့်ရည်ရေးတတ်မတော် UWSA ကိုကိုပိုင်အောက်ချုပ်ခွေရပြည်내တတ်မှတ်ပေးဖို့တောင်းဆိုတာကိုမူအဖြစ်သဘောတူတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဆောင်မင်းထွန်းကဇွန်လ3ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ
ကျွန်တော်တို့အနေနဲ့ကဒီဝကိစ္စနဲ့ပတ်သက်လာပြီးရင်မူဝါဒအားဖြင့်ကကျွန်တော်တို့ကတောင်းဆိုတဲ့ဟာပေါ့နော်ခုလိုပုံစံမျိုးအဲဓာတ်ထက်ညင်းတဲ့ပုံစံမျိုးပေါ့နော်ပေးနိုင်ဖို့အတွက်ရေဘူဝမူဝါဒအပြင်ကရှိပြီးဖြစ်ပါတယ်အဲအဲ့တကူလည်းမဟုတ်ပါဘူးကြံတဲ့ပြည်နယ်နဲ့တိုင်းနယ်မှာလည်းကြံတဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာလည်းယခုထက်ပုံမူပြီးကြဆောင်ရွက်ခွင့်ပေါ့နော်ဆောင်ရွက်ခွင့်ပြသန်းခွင့်တွေကိုပေးဖို့အတွက်မူဝါဒအပြင်ကျွန်တော်တို့ဒါသဘောတူညီပြီးဖြစ်ပါတယ
်လက်ရှိမှာ UWSA ဝတ်တပ်ဖွဲ့ဟာပန်းခမ်းမျိုးကိုဌာနချုပ်မျိုးတော်အဖြစ်သတ်မှတ်လို့တရားရေးပညာရေးအုပ်ချုပ်ရေးအခွန်ဌာနလုံးချောင်ရေးဌာနပါဝင်ဌာနဆိုင်ရာတွေကိုဖွဲ့စည်းထားရှိပြီး2008ဖွဲ့စည်းပုံအခြေခံဥပဒေအရရှမ်းပြည်နယ်ရှိဟိုပန်းမိုင်းမော်ပန်းဝိုင်နှစ်ဖန်းမက်မန်းနဲ့ပန်းခါမြို့နယ်6ခုကိုခရိုင်နှစ်ခုဖွဲ့ပြီးဝကိုပိုင်အောက်ချုပ်ခွေရဒေတာဖြင့်သတ်မှတ်ပေးထားပါတယ
်ဆက်ပြီးတော့ Greeny စစ်ပေးဆောင်တွေစားနပ်ရိက္ခာပြက်လက်မှုတွေရှိလာနိုင်ပြီးအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကအကူအညီပေးကြဖို့ဂရီနီလူမှုအသင်းအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ကျွန်မအမီကနေတင်ဆက်ပေးပါမယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကဂရီနီစစ်ဘေးဆောင်တွေရင်ဆိုင်ကြုံတွေ့လာနိုင်ရတဲ့အစာရေစာငတ်မှုခေါင်းပါမှုပြဿနာကိုအမြန်ဆုံးမကူညီပေးနိုင်ရင်စစ်ဘေးဆောင်တိတ်ဆုံးမှုတွေပိုပြီးတော့များလာနိုင်တယ်လို့ဂရီနီလူအခွင့်အရေးအဖွဲ့ရဲ့ဒါရိုက်တာကိုပညာကပြောပါတယ်
ကျွန်တော်တို့လူထုရဲ့အချင်းကြီးဟိုအငတ်ပြီးအချင်းကြီးဒီပထမဒီအသွေးတွေအာကျွန်တော်တို့ကဆောင်ရည်အချင်းကြီးပြည်စုံနိုင်တယ်အဲ့ဒီဟာကိုကျွန်တော်မကူညီနိုင်ဘူးဆိုတော့ကျွန်တော်တို့ကတော့ရတာကနိုင်ငံကဖွဲ့စည်းပြည်စုံတာဖြစ်စေဒါကျွန်တော်တို့ပြည်နယ်လူပြည်နယ်ကရဲ့အတက်စုစင်
ကိုတင်ဆောင်မှုကိုကျွန်တော်လက်တွေ့ခံတယ်ဟောဟောလည်းပြလာကိုအာဆီယံရောက်တဲ့အခါကျတော့အဲ့ဒီပြည်နာမျိုးပဲကျွန်တော်တို့အဲ့ဒီပြည်နာမျိုးပဲကျွန်တော်ပြောကျွန်တော်ပြောဆောင်ဆိုတာတော့မိလာ30ရင်းနေတော့ကလုတ်ခဲ့တဲ့ကရယာဂရီနီပြည်နယ်ဂရီနီဒေတာရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲ့တည်င်းစာရှင်လင်းပွဲမှာဂရီနီလူမှုအသင်းဖွဲ့တွေကတောင်းဆိုလိုက်ကြတာဖြစ်ပါတယ် လက်ရှိမှာတော့စစ်ဘေးရှောင်တွေကိုနိုင်ငံတကာဝန်ရောက်နေတဲ့ဂရီနီပြည်သူတွေပြည်တွင်းပြည်ပကတခြားတိုင်းသားလူမျိုးတွေအဖွဲ့အစည်းတွေလူမှုကူညီရေးအဖွဲ့အစည်း INGO ပြောရေးဆိုခွင့်ရှိသူမော့တဲမာကပြောပါတယ်။ဒီအကူကြီးအနေနဲ့ကျွန်တော်အားလုံးအမြတ်တော်ကဒီကိုယ်ရည်ရည်ဖြစ်စီကြောင်းလူတွေတကယ်တော့တောင်းတဲ့ဟိုရောက်သွားတဲ့လူတွေပေါ့နော်။ဒီရရဒီကိုပြန်နေတဲ့လူကသူတို့တော်တော်လေးဖြစ်ဖြစ်ရှိပါတယ်ပေါ့နော်။စစ်အာဏာသိမ်းပြီးနောက်ဂရီနီဒေတာအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နဲ့စစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ထွက်
Abien, Nitai Bo Mo Garine, Siwa Guni Rile, Nyazwa Lu Anilu, Suja Barishun. Akusa Bidin, Gentle Gunasin Zayama Bashun.
ကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်မှာတိတ်ဆောင်နေတဲ့စစ်ဆောင်တွေနေရာပြန်နိုင်ရေးအတွက်နေချောင်းဆောင်တပ်နဲ့စစ်ကောင်စီတပ်တို့ကဖလူကြီးရွာမှာဒေသခံစစ်ဆောင်တွေနဲ့တွားရတွေ့ဆုံပြောဆိုခဲ့ပေမဲ့တပ်မယုတ်တင်းနေတဲ့အတွက်စစ်ဆောင်တွေကနေရာပြန်ဖို့စိုးရိမ်နေကြပါတယ်။ကြားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်နေဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့
ဒီကဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါလိမ့်ခင်ဗျာ။ဗီအိုအေကနေပြီးတော့အတန်းနဲ့ဆက်လက်တိုင်းရင်းစီစဉ်တွေကိုထုတ်လုပ်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ။ ရုရှားနဲ့စစ်ပွဲမှာယူကရိန်းတပ်တွေဘက်ကဝင်တိုက်ပေးခဲ့တဲ့သူတွေဖြစ်တဲ့ဗြိတိန်နိုင်ငံသားနှစ်ဦးနဲ့မော်ရိုကိုနိုင်ငံသားတူဦးတို့ကိုတည်ထောင်စင်ချက်ချမှတ်လိုက်တဲ့အကြောင်းယူကရိန်းရှိပိုင်းကရုရှားလူလာတဲ့ခေါ်ထွက်သမားတွေကပြောလိုက်ပါတယ်။နိုင်ငံသားအမျိုးသားသုံးယောက်ဟာယူကရိန်းတပ်တွေဘက်ကနေကြီးစားဖြစ်တိုက်ခိုက်ပေးခဲ့တာကြောင့်အဖြစ်ရှိတဲ့အကြောင်းနဲ့တာမန်စစ်သ ဒီစီရင်ဘတ်တဲ့ပြက်ကက်တပြက်ကက်ပြက်ကိုစုံစမ်းဖို့တဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂနဲ့အကူအညီမျိုးရေးဝန်ထမ်းတွေရဲ့ကြားနေရည်တိချက်ပေါ်လေးစားကြဖို့လဲတိုက်တွန်းခဲ့တာပါသူဝေးချုံမှာရေမောင်းတူဖြစ်ငါးနှစ်လောက်အလုပ်လုပ်ကြနေတဲ့ဦးမျိုးမင်းထုတ်ကိုဗိုလ်ထုနဲ့ညနေပိုင်းကမော်တော်ဆိုင်ကနဲ့အိမ်ပြန်လန်းပြက်ကက်ခံရပြီးသေဆုံးခဲ့တဲ့
ဒီနေ့ကျွန်တော်တို့ဒန်လင်းစီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမုံကတာဝန်ယူခဲ့ပါတယ်။အတန်းပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ ဒါရက်စမစ်တို့ဖြစ်ပါတယ်ကျွန်တော်ဒန်လင်းစီစဉ်တွေလည်းတောက်တဲ့နေ့မနေ့ပဲဒန်လင်းစီစဉ်တွေလည်းဒီမှာဒီမဲ့ပြီးဆုံးပြီဖြစ်ပါတယ်ဆိုတော့ရှင်မြန်မာပြည်သူပေါင်းလည်းကိုစိတ်နှပြရှင်လမ်းချမ်းမြေကြပါစေကျွန်တော်ကကြောင့်ဘူးကြော်ပါခင်ဗျာ
This program has come to you from the Voice of America, Washington.